Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလေရှင်။ကျမခွန်ယောပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူညင်ညာပေးမှာပါကွယ်လွန်သွားပြီဖြစ်တဲ့လက်ဝဲချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတကရောကုလသမဂ္ဂအတွင်းမှုချုပ်ကပါဦးဆောင်မြင့်အမှတ်ဖူရဝယ်စကားတွေကိုပြောကြားခဲ့ကြပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့အငင်းပွားနေတဲ့ကျွန်းတွေမှာတရုတ်ဘက်ကစီးရဲစိန်ခေါ်မှုဆက်လုပ်နေမယ်ဆိုရင်တရုတ်နိုင်ငံဟာအထူးကြံဖြစ်ဖို့အတွက်ကိုယ်တိုင်ကိုခတ်တဲ့အဖြစ်မျိုးကျွမ်းဝနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်ခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဘယ်အစိုးရပဲတက်တဲ့ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကိုကန့်ကွက်သွားမယ်လို့စီမံကိန်းစန့်ကျင်သူတွေကပြောပါတယ်
ဒီ energy အစိုးရကလည်းဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့ဟိုပြက်ပြက်တာတာပြောတဲ့ဟိုသတင်းကျွန်တော်မကြားဘူးတဲ့ခါကျတော့ဒီလိုလောက်လာတဲ့ဒီနေ့မှာ
ဆန္ဒထုတ်ဖော်ပွဲမှာဦးဆောင်ပါဝင်ခဲ့သူကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌပြောကြားချက်နဲ့အတူအပြည့်စုံထုတ်လွှင့်ပေးပါမယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေထွက်မထွက်နဲ့ဘယ်နိုင်ငံကဗြိတိန်ကိုထွက်စေချင်နေသလဲဆိုတာကိုလည်းသိကြရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာကျော်လက်ဝဲချန်ပီယံဟာမိုဟာမက်အလီရဲ့နာယေးသတင်းလွှာတစ်ပုဒ်နဲ့အတူစနေနေ့ညတိုက်ရိုက်လေလံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကြီးညာပေးပါမယ်ရှင်။
ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာနာမည်ကြီးလက်ဝဲချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်တို့ကဦးဆောင်ပြီးအမှတ်ရပွဲတွေကိုပြောကြားကြပါတယ်။လက်ဝဲအကြောင်းမော်တူဦးလည်းဖြစ်လူသားချင်းစာနာမှုနဲ့ရက်ဖက်လူခွင့်ရေးလှုပ်ရှားသူတူဦးလည်းဖြစ်တဲ့မိုဟာမက်အလီဟာအသက်84နှစ်ရှိပြီဖြစ်ပြီးတောက်ကြံနေကအသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့တာပါ။သမ္မတအိုဘားမားကရင်းရဲတောက်အလီကိုနယ်ဆန်မန်ဒဲလာတို့မာတင်လူသာကင်းဂျူနီယာတို့နဲ့ခိုင်းနိုင်ပြီးအလီဟာကဘာကိုကင်လှုပ်ခဲ့တယ်လို့သူ့ရဲ့လောက်ရကကဘာကြီးကိုပိုးပြီးကောင်းမွန်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် 1965 ခုနှစ်ကဘာ heavyweight champion ဘိုးလူပွဲကျိုးဝိုင်းတဲ့မှာပြန်ပက် Sunny Liston ကိုအလဲထိုးပြီးချိန်အပေါ်ကမိုးပြီးရက်နေတဲ့မိုဟာမက်အလီရဲ့ဓာတ်ပုံအောက်မှာသူထိုင်းနေတဲ့ပုံကိုပါတင်ခဲ့တာပါ။ Twitter ကနေလည်း champion ကြီးငြိမ်းချမ်းစွာအနားယူနိုင်ပါစေလို့သမ္မတ Obama ကဆုတောင်းပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကတော့လူသားချင်းစာနာနားလည်ဖို့ရောပြီးခဲ့တဲ့ရာစုနှစ်ရဲ့အကြီးအကျယ်ဆုံးလူသားချင်းစာနာမှုတွေပညာပေးမှုတွေလုပ်ခဲ့သူတဦးရဲ့လောက်ရကြောင့်ကုလသမဂ္ဂမှာဘယ်လောက်အကျိုးရခဲ့တယ်ဆိုတာကိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မိုဟာမက်အလီကို2000ခုနှစ်အတွက်သမ္မတရဲ့အရက်ဖက်ထူးချန်စုချီးမြှင့်ခဲ့သူအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းကြီးကျယ်မြင့်မြတ်တဲ့မင်းကိုနောက်ဆုံးနေနဲ့နှုတ်ဆက်လိုက်ပါတယ်တငယ်ချင်းလို့ Twitter ကနေရေးသားခဲ့ပါတယ်။ဒါအပြင် Mrs. Clinton နဲ့အတူတွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့အတွက်ရှင်ပြိုင်နေတဲ့ Mrs. Clinton ဟာအလီရဲ့တူနှိုင်းမရတဲ့လျင်မြန်ဖျက်လက်မှုကိုအမိလိုက်ဖို့ကြိုးစားနေတယ်လို့1960 Olympic ရွှေတံဆိပ်ဆုခူးခဲ့ခြင်းကဆက်ပြီးသူ့လိုလူနောက်ထပ်တဲ့ပေါ်မလာနိုင်ဘူးဆိုတာကိုတကမ္ဘာလုံးကသိခဲ့တယ်လို့ဖော်ပြထားပါတယ်။Republican Party ရဲ့သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်နေတဲ့ Donald Trump ကလည်း Twitter ကနေမိုဟာမက်အလီကိုဂုဏ်ပြုခဲ့ပြီးတကယ်ကြီးကျယ်မြင့်မြတ်တဲ့ Champion တယောက်ဖြစ်တဲ့အလီကိုအားလုံးကအောက်မေ့သတိရအနေမှာဖြစ်ကြောင်းရေးသားခဲ့ပါတယ်။
အုံနောက်နဲ့အာယုန်ကျောဆိုင်ရာယောဂတစ်မျိုးဖြစ်တဲ့ပါကစ္စတန်ယောဂကိုနှစ်ပေါင်းများစွာခံစားခဲ့ရပြီးတဲ့နောက်တောက်ကြနေညကအသက်84နှစ်အရွယ်မှာကွယ်လွန်သွားတဲ့ကမ္ဘာလက်ဝဲချန်ပီယံမိုဟာမက်အလီရဲ့ဇာပနာအခမ်းအနားမှာဝမ်နက်စကားပြောကြားကြမယ်ထင်ရှားတဲ့ပုံကိုယ်တွေတဲ့အမေရိကန်သမ္မတဟောင်းဘီကလင်တန်နဲ့တူပါဝင်ဖြစ်ပါတယ်အကောင်းဆုံးချန်ပီယံတဦးဖြစ်ပရိသတ်တွေကလေးစားမျက်နှိုးကြတဲ့မိုဟာမက်အလီရဲ့ဇာပနာအခမ်းအနားကိုတော့သူ့မွေးရမြေဖြစ်တဲ့ကန်တကီပြည်နယ်လူးဝစ်ဘေးစ်မြို့မှာလာမယ့်တောက်ကြနေ့ကျင်းပကျင်းပသွားမှာဖြစ်တယ်လို့မနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမိုဟာမက်အလီရဲ့ကိုယ်စားလှယ်တွေကကြေညာခဲ့ပါတယ်။ဝမ်နက်စ်ကပြောကြားကြမဲ့သူတွေထဲမှာတော့လူရှင်တော်ဘီလီခရစ်စတန်နဲ့သတင်းတောက်ဘရန့်ဂမ်ဘယ်စ်တို့လည်းပါဝင်တယ်လို့သမ္မတဟောင်းဘေးကလင်တန်လည်းပါဝင်မှာဖြစ်ပါတယ်။အလီဟာကမ္ဘာနိုင်ငံသားတယောက်ဖြစ်ခဲ့ပြီးတော့လူဒန်းစားအလွာအားလုံးကိုလည်းပါဝင်တက်ရောက်စေခြင်းနဲ့ဆန္ဒရှိတယ်လို့မိုဟာမက်အလီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မိုဟာမက်အလီဟာကမ္ဘာ heavyweight champion ဆုကို3ကြိမ်ရရှိခဲ့ပြီးတော့စုစုပေါင်း62ပွဲထိုးသတ်ခဲ့ရမှာ56ပွဲအနိုင်ရခဲ့ပြီး1982ခုနှစ်မှာလက်ဝဲထိုးတာကနေအနားယူခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့ဇနီးနဲ့သားသမီး6ယောက်ကျန်ရခဲ့ပါတယ်။
စီးရီးယားစစ်တပ်ဟာစီးရီးယားနဲ့အင်းနီချင်းအီရန်နိုင်ငံမှာတိုက်ခိုက်နေတဲ့ IS စစ်သွေးကြွတွေတင်ပိုက်ထားတဲ့စီးရီးယားမြောက်ပိုင်းကရက်ကာခဲအစွန်ဖြားဒေသကိုရောက်နေပြီဖြစ်ပါတယ်။ဒီဒေသကို IS တွေကသူတို့ရဲ့ကာလီဖိတ်နိုင်ငံမြို့တော်ဖြစ်ကြေညာထားတာပါ။စီးရီးယားတပ်တွေဟာရုရှားရဲ့လေကြောင်းကူကိုရယူပြီးရက်ကာခဲအုပ်ချုပ်ရေးနယ်နိမိတ်နောက်ကိုတောရောက်နိုင်ပြီလို့ဗြိတိန်ချစ်ဆိုင်စီးရီးယားလူခွင့်စောင့်ကြည့်ဖွဲ့ကပြောပါတယ်။တုံးရကြတိုက်ပွဲတွေအတွင်း IS စစ်သွေးကြွ26ဦးနဲ့တေဆုံးသွားပြီးစီးရီးယားတပ်နဲ့မဟာမိတ်တပ်တွေဘက်က9ဦးတေဆုံးခဲ့တယ်လို့ပြောပါတယ်။စီးရီးယားတပ်တွေဟာဗုဒ္ဓဟူးနေ့မှာအဲ့ဒီဒေသကိုစတင်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်တပ်တွေကလည်းရက်ကာရဲ့အနောက်မြောက်ဖက်ကီလိုတရာကျော်အကွာလောက်က IS တွေအခိုင်အမာခြေကုပ်ယူထားတဲ့မန်ဘစ်ဒေသကိုတိုက်ခိုက်ပေးခဲ့တာဖြစ်ပါတယ်
။ကလေးတွေကိုနိုင်ကျင့်ဆော့ကားတယ်လို့ဆွဆွဲခံရတဲ့ဖုံတော်ကြီးတွေနဲ့ပတ်သက်လို့ကင်တွေဖြစ်ရှင်းတဲ့နေရာမှာရိုမန်ကက်သလစ်ဂိုင်းအုပ်ဖုံတော်ကြီးတွေအနေနဲ့ပေါပေါဆဆလှုပ်ဆောင်တာမျိုးတွေ့ရှိခဲ့မယ်ဆိုရင်တာဝန်ကနေဖယ်ရှားဖို့ပုပ်ယဟန်မင်းကြီး Francis ကအမိန့်ထုတ်ပြန်လိုက်ပါတယ်။စနစ်နေ့ကဗာတီကန်နန်းတော်ကထုတ်ပြန်ခဲ့တဲ့ဥပဒေသစ်ဟာဆိုရင်ကလေးတွေကိုစော်ကားတဲ့ဖုံတော်ကြီးတွေကိုအရေးယူဖို့အသင်းတော်ရဲ့ပြက်ကွက်မှုပေါ်ရှုံချကြတဲ့အမေရိကန်ပြည်ထောင်စုကကက်သလစ်အရေးလှုပ်ရှားသူတွေရဲ့နှစ်ရှည်လများတောင်းဆိုမှုကိုတုံ့ပြန်ဆောင်ရွက်ခဲ့ပုံရပါတယ်။ပုံရမ်းမင်းရဲ့အမိန့်မှာတော့ဂိုင်းအုပ်ဘုန်းတော်ကြီးတွေအနေနဲ့ကလေးတွေကိုသူတို့ကိုယ်တိုင်အနိုင်ကျင့်တယ်လို့အဆွတ်ဆွဲမခံရရင်တော့တခြားစော်ကားတဲ့ဘုန်းတော်ကြီးတွေရဲ့အန္တရာယ်ကနေအကာအကွယ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တာဝန်ကနေဖယ်ရှားခံရတဲ့အထိရေးယူခံရမယ်လို့ရှင်းရှင်းလင်းလင်းထုတ်ပြန်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တခြားနေရာတွေကလိမ်ပိုင်းဆိုင်ရာစော်ကားခံရသူတွေကတော့အနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်နေတဲ့ဖုံတော်ကြီးတွေကိုနေရာပြောင်းရွှေ့ပြီးအဖြစ်မှန်ကိုဖုံးကွယ်တာတွေရဲတပ်ဖွဲ့ကိုတိုင်ကြားတာမျိုးမလုပ်ခဲ့တာတွေရှိတယ်လို့အချိန်တော်ကြာကလေးကစော်ကားတက်ပြောဆိုနေကြတာဖြစ်ပါတယ်
UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲကအငင်းပွားနေတဲ့ကျွန်းတွေထဲမှာတရုတ်ဘက်ကစီးရီးယားစိန်ခေါ်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုရင်တရုတ်နိုင်ငံဟာအထူးကြံဖြစ်ဖို့အတွက်ကိုယ်တတိုင်းကိုခတ်နေတာမျိုးနဲ့ကြုံရနိုင်တယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကစနေနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီး Carter ကစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La ဆွေးနွေးပွဲကိုတက်ရောက်လာကြတဲ့အာရှဒေသရင်းကာကွယ်ရေးဝန်ကြီးတွေ၊လုံခြုံရေးဆိုင်ရာလေ့လာသုံးသပ်သူတွေနဲ့ပညာရှင်တွေကိုပြောကြားလိုက်တာဖြစ်ပြီးမဟာဗျူဟာကျတဲ့ရေကြောင်းနဲ့တခြားနေရာတွေမှာတရုတ်ရဲ့လုပ်ရက်တွေကစိုးရိမ်မှုတွေကြီးထွားလာစေတယ်လို့ဆိုပါတယ်။အထူးသဖြင့်ဖိလစ်ပိုင်နိုင်ငံကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့ Scarborough Shoal လို့နေရာမျိုးမှာတရုတ်တို့တူးဖောင်မှုတွေဝင်ရောက်လုပ်ဆောင်မလားဆိုတာစိတ်ပူရတယ်လို့ဆိုပါတယ်။ဒီလုပ်ရက်မျိုးဟာရန်စတယ်လို့ဖြစ်နေပြီးမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။တရုတ်တို့ဘက်ကလှုပ်ရှားမှုတွေလုပ်လာမယ်ဆိုရင်အမေရိကန်နဲ့တခြားနိုင်ငံတွေကလည်းချက်ချင်းတုံ့ပြန်ဆောင်ရွက်မှာဖြစ်ကြောင်းစနေနှောင်းမဲသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားပါတယ်။ဒေသရင်းနိုင်ငံအားလုံးကလည်းပါဝင်လာမှာဖြစ်ပြီးတရုတ်တို့ရဲ့လုပ်ရက်ဟာအချိန်နဲ့အမျှသူတို့တွေရဲ့ပူပန်မှုကိုကြီးထွားလာစေတဲ့လုပ်ရက်ဖြစ်ကြောင်းပြသလာကြလိမ့်မယ်လို့ဆိုပါတယ်။ဒေသရင်းနိုင်ငံတွေဟာသူတို့ရဲ့ရေကြောင်းလုံခြုံရေးကိုသူတို့အချင်းချင်းပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့သူတို့ရဲ့ပူပန်မှုဟာအမေရိကန်ပြည်ထောင်စုစီကိုရောက်လာမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။
တောင်တရုတ်ပင်လယ်မှာသူတို့ပိုင်နေဆိုပြီးတရုတ်ကပြောဆိုနေမှုအပေါ်ဖိလစ်ပိုင်နိုင်ငံရဲ့တိုက်နှက်မှုအရနိုင်ငံတကာဂျာဝင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအတိမတ်ပြုလက်ခံမှာမဟုတ်တဲ့အကြောင်းစနေနေ့ကပဲတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီမှုဟာကုလသမဂ္ဂခုံတမာတိအဖွဲ့ကစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံခြားရေးရာယုံညွှန်ကြားရေးမှူးရေဒတ်ဗိုလ်ချုပ်ကြီးဂူအန်ယိုဖီကပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ပင်လယ်ရေကြောင်းဆိုင်ရာဥပဒေအရကုလသမဂ္ဂမှာဖိလစ်ပိုင်နိုင်ငံမှာအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပြီးတော့တောင်တရုတ်ပင်လယ်ဟာသူတို့ပိုင်နဲ့ဖြစ်တယ်လို့တရုတ်ရဲ့ပြောဆိုမှုကိုမေးခွန်းထုတ်နေတာဖြစ်ပါတယ်။ဂျာဝင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့တစ်ခုကနေမကြခင်မှာဒီအမှုကိုကင်တွယ်မယ်လို့မျှော်လင့်ရပါတယ်။မနစ်ကကင်တွယ်ခဲ့တဲ့အမြဲတမ်းဂျာဝင်ညှိနှိုင်းဆောင်ရွက်ရေးတရားရုံးကတော့တရုတ်နိုင်ငံကကန့်ကွက်နေပေမဲ့လည်းဒီအမှုကိုကင်တွယ်စီရင်ခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်သမရအရှရက်ဂန်နီနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှစ်ဦးဟာစနေနေ့ကအာဖဂန်နစ္စတန်အနောက်ပိုင်းကရေကာတာဖွင့်ပွဲကိုတက်ရောက်ခဲ့ကြပါတယ်။ဒီရေကာတာဒေါ်လာသန်းပေါင်းများစွာအကုန်ကြပ်ခံဆောက်လုပ်ထားတာဖြစ်ပြီးစစ်တမ်းခန်းနေရတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ရေသွေးတူးမြောင်းနေတဲ့အတူပြည်စစ်တမ်းအားကိုပါဖြန့်ဝေပေးနိုင်မှာဖြစ်ပါတယ်။အာဖဂန်အိန္ဒိယနှစ်နိုင်ငံချစ်ကြည်ရေးရေကာတာဟာဟီရာခိုင်တဲမှာရှိပြီးအီရန်နဲ့နယ်စပ်ချင်းကပ်နေတဲ့နေရာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဒေါ်လာသန်း300အကုန်ကြပ်ခံဆောက်လုပ်ပေးထားတာဖြစ်ပြီးဆောက်လုပ်ဖို့အတွက်10နှစ်လောက်အချိန်ယူခဲ့ရတာပါ။
စင်ညောင်တရားရှိကြဖို့လှုံ့ဆော်တဲ့လှုပ်ရှားမှုတစ်ခုဖြစ်ဖျားမဲ့ဝါရီတွေလူသားဝါရီတွေနဲ့လွတ်လပ်စွာတွေးခေါ်ယုံကြည်သူပေါင်းထောင်ပေါင်းချီပြီးဝါရှင်တန်ဒီစီမြို့တော်ကသမရဟောင်းလင်ကွန်းအထိမ့်မှတ်နီးမှာစနေနေ့ကစုဝေးခဲ့ကြပါတယ် The Reason Rally 2016လို့အမည်ပေးထားတဲ့လှုပ်ရှားမှုကိုတော့လာမယ့်နိုဝင်ဘာလမှာကျင်းပမယ့် American သမရရွေးကောက်ပွဲမှာဘာသာရေးကိုမကိုးကွယ်ကြသူတွေရဲ့ဆန္ဒမဲတွေဟာလည်းတန်ဖိုးရှိတယ်ဆိုတာကိုဥပဒေပြုအမတ်တွေသဘောပေါက်အောင်ရည်ရွယ်ပြီးတော့ကျင်းပခဲ့တာလို့စီစဉ်သူတွေကပြောပါတယ်။တနေ့ကုန်ကျင်းပမယ့်အခမ်းအနားကိုတော့လူပေါင်း 3,000 လောက်တက်ရောက်လိမ့်မယ်လို့စီစဉ်သူတွေကမျှော်လင့်ထားကြပြီးတော့ဒီအခမ်းအနားမှာနာမည်ကျော်လူပုဂ္ဂိုလ်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။သိပ္ပံပညာရှင်ကာရိုလင်းပေါ်ကူကတော့တိုင်းပြည်အုပ်ချုပ်တဲ့အစိုးရအနေနဲ့ပြဿနာကိုဆူတောင်းပြီးတော့ဖြေရှင်းလို့မရနိုင်ပဲစဉ်းစားဆင်ခြင်ပြီးဖြေရှင်းရမှာဖြစ်တဲ့ကြောင့်ပြည်သက်တွေကိုပြောဆိုခဲ့ပါတယ်Direct from Washington, the voice of America, the OA. 2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့မန္တန်တာချန်တို့ကြီးညာပေးခဲ့တာပါ။အခုသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘယ်ဆိုရလက်ထက်မှာပဲဖြစ်ဖြစ်ကချင်ပြည်နယ်မြစ်ဆုံစီမံကိန်းပြန်ဆမဲ့ရေကိုပြည်သူလူထုတရက်လုံးကဘယ်နည်းနဲ့မှလက်ခံမှာမဟုတ်ဘဲတခဲနဲ့ဆန့်ကျင်ကန့်ကွက်သွားကြမှာဖြစ်တယ်လို့မြစ်ဆုံစီမံကိန်းဆန့်ကျင်ရေးလှုပ်ရှားသူတွေကပြောပါတယ်။မြစ်ကြီးနားမြို့ကိုရောက်နေတဲ့တရုတ်တပ်အမတ်ကိုကချင်ပြည်သူလူထုနဲ့မြစ်ဆုံအရေးလှုပ်ရှားသူတွေမြစ်ဆုံစီမံကိန်းအလိုမရှိကြောင်းဆိုင်းဘုတ်တွေကြေးကြော်တန်တွေနဲ့ဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပါမယ်ရှင်။
ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကိုဒေသခံပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကမြစ်ဆုံစီမံကိန်းပြန်မဆဖို့မြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်ကြောင်းတန်အမတ်ကြီးတဲခိုရဟိုတယ်ရှေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ
်မြစ်ဆုံစီမံကိန်းထိန်းသိမ်းရေး
အကျိုးစီးပွားကိုထိခိုက်ပြီးသဘာဝပတ်ဝန်းကျင်ကိုပျက်စီးစေမဲ့ဒီမြစ်ဆုံစီမံကိန်းအပီးတိုင်ရက်ဆိုင်ပေးဖို့ NND အစိုးရကိုရောကချင်ပြည်နယ်အစိုးရကိုပါအလေးနက်တောင်းဆိုတယ်လို့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်ခဲ့သူကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလမောင်လထောင်ကပြောပါတယ်
ဒီ NND အစိုးရကလည်းဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့ဟိုပြက်ပြက်တာတာပြောတဲ့ဟိုသတင်းကျွန်တော်မကြားဘူးတဲ့ခါကျတော့ဒီကနေ့လောက်လာတဲ့ဒီနေ့မှာဟာဘာမှမတူတဲ့အကြောင်းဒါကိုကန့်ကွက်တဲ့အကြောင်းကိုပြက်ပြက်တာတာ
ကချင်ပြည်နယ်မြစ်ဆုံမှာတည်ဆောင်မဲ့မြစ်ဆုံရေကာတာစီမံကိန်းကိုတတိုင်းမြလုံးတိုင်းဒါနဲ့ဆန္ဒထုတ်ဖော်မှုတွေစန့်ကျင်ကန့်ကွက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့တမရဟောင်းဦးစိမ့်စိန်အစိုးရလက်ထက်တုန်းကတော့ခိတ္တရက်ဆိုင်ခဲ့ပြီးအခုအစိုးရအသစ်လက်ထက်မှာပြန်လည်စတင်လာမလားဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်လာနေတာကြောင့်မြစ်ဆုံစီမံကိန်းပြန်လည်စတင်မှာကိုမလိုလားကြောင်းဘယ်အစိုးရပဲတက်တက်ကချင်ပြည်သူလူထုအနေနဲ့စန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းမြစ်ဆုံအရေးလှုပ်ရှားသူတွေကပြောပါတယ်မြစ်ဆုံစန့်ကျင်ရေးဒီဇိုင်းမှတ်မှတ်ဆောင်ရွက်နေသူကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ရဲ့အထွေထွေအတွေ့အမှုကိုစားကြီးကလည်းခုလိုပြောပါတယ
်ဒီလိုမျိုးပြည်သူလူထုအတွက်အကျိုးမရှိတဲ့ဒီမှာပြောကူစစ်ကြေးပြဿနာဖြစ်နေတာပြည်သူလူထုအတွက်ပုံစံတွေခံခဲ့ရတယ်မလို့ကျင်းလို့ပေါ့ဒါကိုအားလုံးအပြည့်ပိုင်ရပ်တည်နေရပ်ခံထားရမှာပေါ့နော်
မြစ်ဆုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တယ်လို့မြစ်ဆုံစီမံကိန်းတည်ဆောက်မှုကြောင့်ဒေသခံပြည်သူလူထုရဲ့မီယိုဖလားစိုက်ပျိုးရေးလေယာဥယျာဉ်ခြံမြေလုပ်ငန်းတွေပျက်စီးဆုံးရှုံးရတာဒေသခံတွေအခြေချနေထိုင်တဲ့ကျေးရွာတွေရွှေ့ပြောင်းပေးရတာတဘာဝရေအရင်းမြစ်တွေပျက်စီးဆုံးရှုံးပြီးတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်လာရနိုင်တာတွေဟာကချင်ပြည်နယ်တွင်းကကချင်လူထုတစ်ခုတည်းအတွက်တာမကမြန်မာတနိုင်ငံလုံးနဲ့သက်ဆိုင်နေတဲ့အေယာဝတီမြစ်မပျက်စီးစေရေးဒီစီမံကိန်းကိုပြန်ဆဖို့မလိုလားဘူးလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူတွေဘက်ကလည်းပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတရုတ်တပ်အမတ်ကကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံနေဆိုတဲ့သတင်းကြားရရချင်းမှာပဲကချင်ဒေသခံတွေဟာလူမှုကွန်ရက်တွေတယ်လီဖုန်းတွေကနေတဆင့်ဆက်သွယ်လူစုပြီးပြည်သူတရက်လုံးနဲ့သက်ဆိုင်တဲ့မြစ်ဆုံစီမံကိန်းပြန်မစတင်ရေးအရေးပေါ်ဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်လို့သက်ဆိုင်ရာကိုကြိုတင်ခွင့်ပြုချက်တောင်းခံဖို့အချိန်မရခဲ့ဘူးလို့မြစ်ဆုံအရေးဆန့်ကျင်လှုပ်ရှားသူတွေကပြောပါတယ
်ဒီလိုချင်တာပမ်းစင်ခေါ်ထင်တာဒီကနေ့ဘာကြီးလဲချိန်နိုင်ငံရဲ့ပါတီကဒီအတွက်ကပြီးကြပြီနဲ့ဆိုပြီးတော့အစည်းအဝေးက10နာရီရနဲ့9နာရီမှာသူတို့ဆိုပြီးတော့အစည်းအဝေးကိုကျွန်တော်တို့တတိယရှိတယ်အဲ့ဒီအတွက်ကြောင့်အဲ့ဒီအချိန်နဲ့အဲ့ဒီနေရာကိုချိန်ကိုက်မှကျွန်တော်တို့ကဒီမက်ချ်ကိုတော့ဒီမှာသဘောထားဆောင်တဲ့ကိုဖို့ချင်းဖြစ်တယ်ဒီမက်ချ်နော
်မြစ်ဆုံစီမံကိန်းစန့်ကျင်ကန့်ကွက်သူတွေလူစုလူဝေးနဲ့ရောက်လာတာကြောင့်ဒေသခံအာဏာပိုင်တွေနဲ့ရဲလုံခြုံရေးတွေဘက်ကတရုတ်တန်အမတ်တဲခိုတဲ့ဟိုတယ်ရှိမှာလုံခြုံရေးတင်းကျပ်စွာချထားခဲ့ပေမဲ့လို့ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားပ ฏิปักษ์มาพิเคเบสนาทบผมูกาญิญญ์สวาปีส่งตัวเขบาร์เกชินบีเนเอียวรีมีอัตเมฆาเนมลิกามีบอมาเยกาดาควนักขุดดีสาวผู้อวดนัทองชาวคุณในดงาเซโซยาเนไชน่าพาวเวอร์อินเวสเมนต์คอร์ปอเรชั่นอุจูดูปูบ่าวสาวยาผู้น่าเล่มูซาจงลวายทุกเกจาราบาดีซีมังเงงูอุตัยเซโซยาเลทัดดงาคิดายาไซเกบิเมลูลงวายดีเบียยาไซมูกูมีส่งเยสันจินดูริกาลูลานิจาราพิบาร์เรชิม
မဆုမွန်ပြပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ဘက်ကိုအလှည့်ပေးပါမယ်ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကထွက်မယ်မထွက်ဘူးဆိုတာဂျွန်လ23ရက်နေ့မှာစန္ဒခံယူပွဲလုပ်ပြီးဆုံးဖြတ်ဖို့စီစဉ်နေပါတယ်ဥရောပနိုင်ငံအများစုကဒီလိုထွက်ခွာသွားမှာကိုမလိုလားပေမဲ့ထွက်ခွာစီစဉ်တဲ့ဥရောပနိုင်ငံတစ်ခုကတော့ရုရှားပဲဖြစ်ပါတယ်ဒါဟာရုရှားအင်အားကြီးထွားလာတာကိုထိန်းချုပ်လို့တဲ့ဥရောပအင်အားပြော့ညံ့သွားစေလိမ့်မယ်လို့ရုရှားအစိုးရကမျှော်လင့်ထားကြောင်းဖြစ်နိုင်တဲ့အကြောင်းနိုင်ငံရေးအကြက်ခတ်တွေကဆိုပါတယ်။ VOA သတင်းတောက်ဒန်နီယယ်ရှရက်ပြက်မော်စကိုကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်
။ဗြိတိန်နိုင်ငံကဘီယာပပ်စ်တွေမှာဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်သင့်မထွက်သင့်အခြေအတင်ပြောဆိုနေကြခြင်း။ရုရှားနိုင်ငံပပ်စ်တွေမှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွက်ဖို့လိုလားနေကြပါတယ်။မာရီနာကပူဘာဟာရေဒီယိုအသံလွှင့်သမားတူဖြစ်ပါတယ
် I think England is such a distinctive country that they really don't need the European Union
because England နိုင်ငံဟာသူများနဲ့မတူပါဘူးဥရောပသမဂ္ဂကိုသူတို့မလိုပါဘူးသမဂ္ဂနဲ့လည်းသူတို့မရောပါဘူးဥရောပသမဂ္ဂရဲ့အပြင်ပမှာဆိုသူတို့ပိုးပြီးဟန်ကြမှာပ
ါရုရှားလူမျိုးတွေဟာသူတို့အစိုးရရဲ့ဝါဒဖြန့်ချီမှုအတိုင်းသံယောင်လိုက်ပြောကြပါတယ်ခွဲထွက်သည်ဖြစ်စေမထွက်သည်ဖြစ်စေဗြိတိန်ဟာရုရှားကိုအပြောဖို့ရည်ရွယ်တယ်လို့ဆိုကြပါတယ်Nadezhda Stepanova Sibaye Maniyadu ဖြစ်ပါတယ
် Even if formally England exits the European Union it's
England ဟာဥရောပသမဂ္ဂကနေတရားဝင်ခွဲထွက်သွားရင်တောင်မှအဆက်အသွယ်ဟာဒီတိုင်းပဲရှိနေမှာပါဆက်လုပ်ဖြစ်နေမှာပါရုရှားကိုဒုက္ခပေးနိုင်တဲ့ကိစ္စဘာမှမဆိုလုပ်နိုင်အောင်ပ
ါရုရှားအစိုးရဟာဥရောပသမဂ္ဂဆန့်ကျင်ရေးသဘောထားတွေပြုထောင်ပေးပြီးရုရှားလူလာတဲ့ဥရောပနိုင်ငံရေးသမားတွေကိုဆွဲဆောင်စည်းရုံးနေတာပါMoscow Carnegie Center Alexander Bonopka glosso vare
less hostile mean that it turning some blind eye towards some russia
တိုင်ရမလို့တော့ဘူးဆိုတာကဆိုဗီယက်ခေတ်လွန်ရုရှားဝန်ကျင်တွေပေါင်းစည်းရေးဆိုတဲ့ရုရှားရဲ့ညီမှန်းချက်မျိုးကိုမျက်ကွယ်ပြုထားတာမျိုးပါ
ဗြိတိန်ထွက်သွားရင်ဥရောပသမဂ္ဂမှာရုရှားဆန့်ကျင်တဲ့အပြင်းထန်ဆုံးအင်အားတစ်ခုလျော့နေသွားစေမယ်လို့ Budapest နိုင်ငံရေးသိပ္ပံကညွှန်ကြားရေးမှူးပီတာခရက်ကူကသုံးသပ်ပါတယ်
So it's partially aboutdisintegrating the European Union as a whole and destabilizing it.
ဆိုတော့ဒါဟာတစိတ်တည်းဒေသအဖြစ်ဥရောပသမဂ္ဂကိုပြိုကွဲစေပြီးမတိမငြိမ်ဖြစ်အောင်လုပ်မဲ့ကိစ္စပါ။အခြားတစ်ဖက်မှာတော့ဗလာဒီမာပူတင်ကိုအပြင်းထန်ဆုံးဝေဖန်သူဗြိတိန်နိုင်ငံနဲ့ပတ်သက်နေပါတယ်
။ဗြိတိန်မပါဝင်တော့တဲ့ဥရောပသမဂ္ဂဟာရုရှားအပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေကိုဆွန့်လွတ်ပြီးသမ္မတပူတင်ရဲ့ရည်ရွယ်ချက်တွေကိုအတက်စီမှာဖြစ်ကြောင်းပါတယ်ခင်ဗျာ။
ဥကျော်စံသားပြောပြခဲ့တာပါရှင်အခုမြမအရေးတုံသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်မြို့နယ်စီပင်သာယာရေးအဖွဲ့ရဲ့အကြောင်းတုံသက်ထားတဲ့သူတေသနာစာရန်ကိုဥအောင်ခင်ကကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင
်ပြည်သူလူထုနဲ့အနီးဆက်ဆုံးအစိုးရအဖွဲ့အစည်းဟာမြို့နယ်စီပင်သာယာရေးအဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့အစည်းတွေကြောင့်အာဏာရအစိုးရနာမည်ပြည့်နိုင်တယ်လို့နာမည်ကောင်းလင်းရနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီး14ခုမှာဝန်ကြီးဦး14ဦးနဲ့ဝန်ကြီးဌာန140လောက်ရှိပါတယ်။သူတို့အောက်မှာပြည်နယ်နဲ့တိုင်းစီပင်သာယာရေးယုံ14ခုရှိပါတယ်။ဒီယုံတွေဟာလက်အောက်ခံမြို့နယ်စီပင်သာယာယုံတွေကိုကြီးကြပ်ညှိနှိုင်းပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာမြို့နယ်စီပင်ယုံ400လောက်ရှိမယ်လို့ကန့်မှန်းပါတယ်။ခရိုင်အစ်စ်မှာစီပင်ယုံမရှိပါဘူးပြည်သူလူထုနဲ့အများဆုံးထိတွေ့သူဟာမြို့နယ်စီပင်တွေဖြစ်လို့သူတို့ရဲ့အခန်းကဏ္ဍဟာအရေးကြီးပြီမဲ့လူသိနေနေပါတယ်ဒါကြောင့်မြို့နယ်စီပင်သားရဲ့အဖွဲ့တွေအကြောင်းကိုသူတည်တည်တွေဖြစ်ကြတဲ့မက်သျူအာနော့ရဲသူအောင်ဆူဇန်ကမ်ပယ်နဲ့ဂျီဗျာချစ်စောတို့က municipal governance in myanmar ဆိုတဲ့83ပြည်နာစာရန်းကိုမနစ်ကထုတ်ဝေထားပါတယ်အမိုက်သိမ်းလမ်းပြင်လှုပ်ကြောင်လူပြည်များခဲ့တဲ့ municipal ယုံဟာစစ်အစိုးရလက်ထက်မှာစီပင်တရားရေးအဖွဲ့အမည်နဲ့ဆက်လက်ရှင်းတန်းနေပုံကိုကွင်းစင်းလိလာသူတည်တနာလှုပ်ထားတာဖြစ်ပါတယ်
။ပြည်နယ်နဲ့ဒိုင်းဒေသကြီးလက်အောက်ခံဖြစ်ပေမဲ့မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်။မြို့နယ်တွေမှာဝန်ဆောင်လုပ်ငန်းလုပ်ဖို့အတွက် 19ရာစုမှာအင်္ဂလိပ်ကိုလိုနီအစိုးရပြဋ္ဌာန်းတဲ့မြူနစ်စပယ်ဥပဒေကို65နှစ်ကြာတော့မှ1993မှာစစ်အစိုးရကဖျက်သိမ်းပါတယ်။နောက်တော့နယ်စပ်ရေးရာဝန်ကြီးဌာနလက်အောက်ကိုမြူနစ်စပယ်ရုံးတွေရောက်သွားပါတယ်။မြို့နယ်တွင်းသွားရေးလာရေး၊တန့်ရှင်းရေး၊မီလင်းရေး၊စီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်။မြို့နယ်တွင်းကဈေးဆိုင်၊စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီပင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အကောက်ဟာမြို့နယ်စီပင်ရုံးရဲ့အသုံးစရိတ်ဖြစ်လာပါတယ်
။အစိုးရကထောက်ပံ့ကြီးမပေးတဲ့အတွက်မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်စီရိတ်ကိုရှာကြရပါတယ်။ဈေးကွန်၊မြေကွန်၊ရေကွန်၊မီကွန်၊လမ်းကွန်၊အဆောက်အဦကွန်၊လိုင်စင်ကွန်စတာတွေဟာငွေရပေါက်ရလန်းတွေဖြစ်ပါတယ်။မြို့နယ်စီပင်ရဲ့ခွင့်ပြုချက်ရမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်တဲ့အတွက်လုပ်ငန်းလိုင်စင်ကြီးဟာအဓိကငွေဝင်ပေါက်တစ်ခုဖြစ်ပါတယ်။တချို့မြို့နယ်ဆိုရင်မော်တော်ကားကိုဘေးကွန်ကောက်ပြီးတော့လည်းငွေရပါတယ်။မြို့နယ်စီပင်ကရတဲ့ငွေကိုသူတို့မြို့နယ်မှာပဲသုံးရပါတယ်။ဝင်ငွေရဲ့30ရာခိုင်နှုန်းကိုဝန်တန်းစီအဖြစ်သတ်မှတ်ပြီး5ရာခိုင်နှုန်းက10ရာခိုင်နှုန်းအထိပြည်နယ်နဲ့တိုင်းစီပင်ရုံးကိုလွှဲပေးရပါတယ်။ဒါကြောင့်ကောက်ခံရရှိတဲ့ငွေတွေတဲကမြို့နယ်အတွက်သုံးဖို့60ရာခိုင်နှုန်းလောက်သာကြန့်ရှိတာကိုတွေ့ရပါတယ်
။မြို့နယ်စီပင်တရားရေးကော်မတီမှာအဖွဲ့ဝင်9ဦးရှိတဲ့အနေနဲ့4ဦးကရွေးကောက်ခံအရပ်သားဖြစ်ပြီး3ဦးကအစိုးရဝန်ထမ်းဖြစ်ပါတယ်။ဒိုင်းနယ်ပြည်နယ်14ခုစလုံးမှာဒီပုံစံအတိုင်းလုပ်ကြပါတယ်။ရွေးကောက်ခံအရပ်သားကဥက္ကဋ္ဌနေရာယူပြီးအစိုးရဝန်ထမ်းစီပင်အရာရှိကအတွင်းရေးမှုလုပ်ပါတယ်။ကော်မတီဝင်9ဦးမှာရွေးကောက်ခံ3ဦးနဲ့ဝန်ထမ်း2ဦးပါဝင်ပါတယ်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်အခွန်ကောက်ယူရတာမို့မြို့နယ်စီပင်ရုံးတွေဟာတနစ်စီမံကိန်းထက်ပိုပြီးမလုံနိုင်ကြပါဘူးမြို့နယ်စီးပွားရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်ရုံးပေါ်မှာအများကြီးမူတည်ပါတယ်စီးပွားရေးလုပ်ငန်းတွေကိုဘယ်မူနဲ့အခွန်ကောက်ယူရဲရတဲ့ငွေကိုဘယ်လိုသုံးလဲဆိုတဲ့ကိစ္စမှာစီပင်တရားရုံးတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့လုပ်ငန်းရှင်တွေကဆိုပါတယ
်မြို့နယ်အရွယ်အစားကိုလိုက်ပြီးစီပင်တရားရုံးအရွယ်အစားကွဲပြားသွားပါတယ်စီပင်ဝန်ထမ်းဥယျာဉ်ဟာ10ယောက်ကနေ100ကျော်အထိရှိနိုင်ပါတယ်။လွတ်လပ်စွာခတ်နိုင်ဖြုတ်နိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။အမိုက်ကျုံးတဲ့အလုပ်ကိုတော့နေစားအလုပ်သမားတွေကိုလုပ်ခိုင်းပါတယ်။လျှက်စစ်တာအားကားလန်ကျန်းမာရေးနဲ့ဆောက်လုပ်ရေးကိစ္စတွေမှာမြို့နယ်စီပင်ရုံးဟာသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်သွယ်လုပ်ကိုင်ရပါတယ်။အရင်ကနေစားရေးရာဝန်ကြီးဌာနအောက်မှာရှိခဲ့တဲ့စီပင်ရုံးဟာဦးသိန်းစိန်လက်ထက်မှာပြည်နယ်နဲ့တိုင်းလက်အောက်ကိုရောက်သွားပါတယ်။ဒါကြောင့်စီပင်တရားရေးအတွက်လုတ်ပုံကင်ပုံအမျိုးမျိုးကွဲပြားသွားပါတယ်။အရတားကိုယ်စားလှယ်နဲ့လက်တွဲပြီးရရွာအကျိုးဆောင်ရွက်တဲ့မြို့နယ်စီပင်တရားရေးအဖွဲ့ဟာနိုင်ငံသူနိုင်ငံသားနဲ့အနီးကပ်ဆုံးသောအစိုးရအဖွဲ့အစည်းဖြစ်ပါတယ်။ဝန်ကြီးဌာနတွေဟာဒီလိုနှိစပ်မှုအခွင့်အလမ်းမရှိပါဘူး။မြန်မာအစိုးရစနစ်မှာပြည်ထောင်စုအဆင့်နဲ့ပြည်နယ်တိုင်းဒေသကြီးအဆင့်သာရှိပါတယ်။ဒေသန္တရအုပ်ချုပ်ရေးမရှိသေးပါဘူး။မြို့နယ်စီပင်တရားရေးအဖွဲ့တွေဟာပြည်သူပြည်သားကိုအလုတ်ကျွေးပြုရမှာအသင့်တော်ဆုံးအနေအထားမှာရှိနေတာမို့ပွင့်လင်းမြင်သာစွာပြည်သူအကျိုးတည်ဖို့ဖို့အကောင်းဆုံးဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
ဥဟောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီတွင်ပါ English American Style ကန္တာမှာကွဲတယ်ကျိုးတယ်လို့ဒီပြရတဲ့break ကိုခြေခံတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း all the breaks
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက all all ကအလုံး the the breaks breaks ကဒီနေရာမှာကျိုးတယ်ကွဲတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ဘဲအခွင့်အလမ်းတွေကန်ကောင်းလာတာတွေကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကားလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အခွင့်အလမ်းကောင်းအားလုံးရတာကိုဆိုတာဖြစ်ပါတယ် idiom ဆိုရက်သူ့ဝိုက်ဒီပဲကလည်းသိမကွာလှပါဘူးအရာရာမှာကံကောင်းလာတာတောက်လျှောက်အခွင့်အလမ်းတွေပွင့်နေတာရှိရှိသမျှအခွင့်အရေးတွေရနေတာကိုဆိုတာဖြစ်ပါတယ်ဒီ all the bricks ဆိုတဲ့ idiom အသုံးကို get ဆိုတဲ့ကရိယာနဲ့တွဲသုံးပြီး to get all the bricks လို့သုံးလို့ရှိတာဖြစ်ပါတယ်
ဒီတော့နေပတ်တဲ့လို George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ It's just not our day. We lost as the other team got all the breaks.
ကျွန်တော်တို့တွေတော့ဒီနေ့ကတွက်ချီမကိုက်တဲ့နေ့ပါပဲဗျာ။တခြားအသင်းကတောက်လျှောက်ကန်ကောင်းနေတော့ကျွန်တော်တို့ရှုံးခဲ့တယ်လीလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ It's just not our day. We lost as the other team got all the breaks.
ဆက်လက်တင်ပြပေးမှာကတော့
Break the news.
ဖြစ်ပါတယ်။ဆာလုံးပေါင်းက BREAK break ကချိုးတာTH the NEWS, the news got thirteen, so the thirteen we go chura pipari. EDM sere, the white, de vegaro. A mia apian, macaune, dream pideca, patama uzon, kayaga shingo, uu piabia, a chongcha, a ti pideca, my di tungo, ye non to name mari. George groupied umago lila, chijayama.
The manager was sorry to break the news to John.That he can no longer afford to hire him.
Manager ga John go tu se nga bu ma tat nai no bu so de tadin go u u phya phya a ti pe ya da sei ma kaung ke bu lu thi bi ya ba de u ma wo naw ta khaw lila chi cha ya aw ma
The manager was sorry to break the news to John that he can no longer afford to hire him.
Se le tin pya pi ma ga ro
break even.
ဖြစ်ပါတယ်။ဆာလုံးပေါင်းက BREAK break ကချိုးရာ EVEN even ကဇာတုဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဇာတုချိုးတာဖြစ်ပါတယ်။ဒီအသုံးဟာစီးပွားရေးနဲ့ပတ်သက်ပြီးတော့အသုံးများလေးရှိပါတယ်။စီးပွားရေးလုပ်ရမှာအရှုံးမပေါ်တာဘဲစားဘဲကြီးဖြစ်တာအရင်ပြန်ရတာကိုဆိုလိုတာဖြစ်ပါတယ်။
Our business last year was pretty tough, but this year it's better, and it looks like we will break even.
ကျွန်တော်တို့စီးပွားရေးလုပ်ငန်းကမနစ်ကအတော်လေးအခြေအနေဆိုးခဲ့တယ်လေ။ဒါပေမဲ့ဒီနှစ်တော့အခြေအနေပိုကောင်းလာတဲ့အတွက်ကြည့်ရတာတော့အရင်တော့ခြေလိမ့်မယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Our business last year was pretty tough, but this year it's better and it looks like we will break even.
ခုနောက်ဆုံးတင်ပြပေးမှာကတော့
Take a break.
ဖြစ်ပါတယ်။စာလုံးပေါင်းက TAKE take ကယူတာ A BREAK a break ကချိုးတာဒါမှမဟုတ်ခိတ္တနာတာဆိုတော့စကားပိုက်ထုံးရဲ့တည်းရဲ့ဒီပဲကတော့ခိတ္တနာတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိမကွာလှပါဘူး။အလုပ်လုပ်တာစားကြရတာကြားလို့ပြင်ပန်းညှင်းဝေလာလို့ရှိရင်ခိတ္တအနာယူရမှာဒီအသုံးကိုရည်ညွှန်းပြောတာဖြစ်ပါလေ။ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It's 10 o'clock now. Let's take a break and go for a walk.
ခုစနေတောင်ထိုးပြီးခဏနားပြီးလမ်းထွက်ရှောက်ကြရအောင်လို့ဒီပေးရပါလေ။
It's 10 o'clock now. Let's take a break and go for a walk. All the breaks, break the news, break even, take a break.
ဒီဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို burmese.voanews.com မှာလည်းနှာစင်လေ့လာနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာကျော်လက်ဝဲချန်ပီယံမိုဟာမက်အလီကွယ်လွန်သွားတဲ့သတင်းတော်တစ်ပုဒ်နဲ့အတူမနေ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကမှာတော့
ကျွန်ဒီရဲ့အလဲဥတိုင်းမပုတ်ခင်မှာတော့ကန့်ပါတဲ့ပါတဲ့အခြေထဲမှာဆိုတော့စိတ်ဘယ်လောက်ထိဆိုးလဲဆိုတော့ကျွန်တော်အောက်ပိုင်းပေါ့နော်ခြေပြားတွေပေါ့နော်ခြေပြားကတ်ထားတဲ့နိုင်ကန့်ခင်းနေရဒီပေါ့ပေါ့နော်ကန့်ရင်စားပြီးတော့မှ
ဒေါက်တာအောင်မြင့်မော်ဖြစ်ပါတယ်ရှင်ကွန်ဆာတုံးမှုကြောင့်ပတ်ဝန်းကျင်ညဉ့်ညံ့မှုဖြစ်စေတာအပြင်ကျန်းမာရေးအတွက်ဆိုးကျိုးဘာတွေဖြစ်နေသလဲဆိုတာကိုလည်းသိကြရမှာပါအခုရင်တော့ကမ္ဘာကျော်လက်ဝဲချန်ပီယံမိုဟာမက်အလီကွယ်လွန်သွားတဲ့သတင်းလွှာကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်တောက်ကြံနေကအမေရိကန်ပြည်ထောင်စုမှာကွယ်လွန်သွားတဲ့ကမ္ဘာ heavy weight champion ဟောင်းမိုဟာမက်အလီဟာမြန်မာအားကစားသမားတွေအတွက်စိတ်ဓာတ်ပိုင်းဆိုင်ရာမှာအတူယူလေးစားလောက်တဲ့အားကစားသမားဖြစ်တယ်လို့မြမအားကစားသမားတွေကပြောပါတယ်သူကွယ်လွန်သွားတဲ့အတွက်ဝန်내ချောင်းလည်းပြောကြပါတယ်ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်အသက်84နှစ်ရှိပြီဖြစ်တဲ့လက်ဝဲချန်ပီယံဟောင်းမိုဟာမက်အလီဟာခြေတုံလက်တုံနဲ့အုံနောက်အာယုံရောဆိုင်ရာပါကစ္စတန်ယောဂါကိုနှစ်ပေါင်းများစွာခံစားရပြီးအသက်ရှူလန်းချောင်းဆိုင်ရာယောဂါနဲ့အရီဇိုနာပြည်နယ်ဖီနစ်မြို့ဆေးရုံမှာတောက်ကြနေကကွယ်လွန်သွားပြီဖြစ်ပါတယ်အခုလိုကမ္ဘာကျော်လက်ဝဲသမားကြီးတယောက်ကွယ်လွန်သွားတဲ့အတွက်ဝမ်းနည်းမိကြောင်းအမေရိကန်ပြည်ထောင်စုမီချီဂန်ပြည်နယ်ကမိုဟာမက်အလီအိမ်နားမှာတချိန်ကအနီးကပ်နေထိုင်ခဲ့ပူးသူကချင်လက်ဝဲနှပန်းသမားကိုအောင်လာအန်ဆန်ကပြောပါတယ
်မီချီဂန်မှာလေတူတူအိမ်ရှိရမှာနေပူအဲ့ဒီကနေတူတောင်းကျတော့လေးလာရှားကုန်လို့သူရဲ့ရှောင်းတဲ့သူရဲ့ movement တွေကျွန်တော်အញ្ញံသဘောချပြီးတော့သူဟာအဲ့ဒီဟာကိုကျွန်တော်လေးလာသူရဲ့ရာလေးစူးစမ်းမှုအမျိုးလေအဲ့ဒီဟာကျွန်တော်အတူတူရမယ်အားသာသမိုင်းမှာသူအမြင့်ဆုံးတော့ကျွန်တော်သူထားတာလေသူရဆုံးသွားတော့ကျွန်တော်ဉာဏ်စိမ့်မကောင်
း1969ခုနှစ်ယောမအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်ရခဲ့ပြီး64ခုနှစ်မှာဆိုနီလစ်စတင်ကိုအနိုင်ရလို့ပထမဦးဆုံးကမ္ဘာ heavy weight champion ဖြစ်လာတဲ့မိုဟာမက်အလီဟာတချိန်ကမြန်မာလက်ဝဲလောကကိုသာမကမြန်မာအားကစားလောကကိုပါစိတ်ဓာတ်ပိုင်းဆိုင်ရာအရာလွှမ်းမိုးခဲ့သူဖြစ်တယ်လို့မြန်မာလက်ရွေးစင်တင်းနစ်အားကစားသမားဟောင်းဦးထွန်းအောင်ကပြောပါတယ်
အိုမိုဟာမက်အလီကတော့ heavy weight အနေနဲ့ဒီထိုးပုံရှောင်ပုံတိမ့်ပုံတွေကဟိုတင်ကားကြီးတွေလို့မဟုတ်ဘူးလေးလေးပင်ပင်ကြီးမဟုတ်ဘူးသူကခြေထောက်မြန်နေလက်မြန်နေနော်ညံသုံးနေဆိုတော့ဒီမြန်မာလူဟွေသမားတွေကဒါဟိုကြက်ကြတော့ပေါ့လေတချို့အာသာသမားတွေဆိုတာကဟိုကာယအားပဲအားကိုးတယ်သူကညံနဲ့ကာယအားကိုအားကိုးတဲ့အတွက်မြန်မာအာသာသမားတွေကသူ့ကိုသဘောကြကြတယ်အဲ့တော့အကမိုင်းမရှိတော့မှဆိုလို့ရှိရင်သူ့အကြောင်းကိုအမှန်တမ်းစိတ်ဝင်စားတာပဲမိုဟာမက်အလီဆိုလို့ရှိရင်ဟာတခါတည်းသူထိုးတော့မယ်ဟာသူဆန်နီလစ်စင်နဲ့ထိုးတော့ခါကြရင်နိုင်ပါမလားဆန်နီလစ်စင်ဆိုရင်အမှန်ကြောက်စရာကောင်းတာသူထိုးတဲ့လူတွေအကုန်လုံးသူအနိုင်ကြီးပဲရတာပဲဆိုတော့မိုဟာမက်အလီကြတော့သူကဆန်နီလစ်စင်ကိုနိုင်သွားတယ်အဲ့လိုပေါ့လေစိတ်ဓာတ်ပိုင်းဆိုင်ရာကလည်းအမှန်ကောင်းတဲ့အတွက်နော်အဲ့တော့လက်ဝဲသမားဒီကြားတယ်ဒီမကဘူးဗမာအာကစားလောကမှာဒီလူကကျူးစားတယ်အတူယူရတယ်ပေါ့လေ
လက်ဝဲကျော်အလီဟာမြမအာကစားသမားတွေအတွက်အတူယူပွဲဖြစ်ခဲ့ရတယ်လို့ဦးထွန်းအောင်ကဆိုပါတယ
်အဲ့တော့ဒီအကျေစားမှုကြီးညာနေတဲ့ကြားကနေအမျိုးမျိုးလက်မလျှော့တန်းကြော်လွှားတဲ့ဥစ္စာကစိတ်ဓာတ်ပိုင်းဆိုင်ရာကလည်းအင်မတန်ကောင်းတဲ့အတွက်ဒီမြန်မာအကစားသမားလူငယ်များအတွက်သူကိုဟိုအတူယူဝယ်ပေါ့လေအတူယူဝယ်အားပေးတယ်သဘောကျကြရတယ
်သူရဲ့ဇာပနအခမ်းအနားကိုတော့သူ့ဇာတိခန္တာကီပြည်နယ်လူးအစ်ဘေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုဓာတ်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ကိုအလှည့်ပေးပါတော့မယ်ကမကထပြည်ဥဆောင်ဆွေးနွေးသူကိုဇော်ဝင်းလိုင်းကိုထုတ်လုပ်သူမတ်စုမောင်ကကူညီတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA တဲ့ရလီလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကွန်ဆာတုံးမှုဟာကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတော့အ ထောက်ထားတွေရှိသလိုပတ်ဝန်းကျင်ကိုညဉ့်ညမ်းမှုဖြစ်စေတာလည်းအားလုံးမြင်တွေ့နေကြဖြစ်မှာပါ။ဒါပေမဲ့တစ်ဖက်မှာလည်းဒီကွန်းလုပ်ငန်းနဲ့ဒီအတံမွေးဝမ်းကြောင်းနေကြတဲ့သူတွေကလည်းမြန်မာနိုင်ငံထဲမှာအများအပြားရှိသလိုကွန်းလုပ်ငန်းဟာလည်းတော်တော်လေးကိုကျေပြန့်တဲ့လုပ်ငန်းဖြစ်နေတော့ဒီဟာကိုဘယ်လိုထိန်းချုပ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရောက်နေပါပြီ။ပထမကတော့ကျွန်တော်တို့ဒေါက်တာအောင်မြင့်မော်ဖြစ်ပါတယ်ခင်ဗျာ။သူကတော့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီကပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဖြစ်ပါတယ်။ဒုတိယပုဂ္ဂိုလ်ကတော့ကိုတီဟာသွေးဖြစ်ပါတယ် NHK သတင်းဌာနကဖြစ်ပါတယ်။ပထမအဦးဆုံးကျွန်တော်ဒေါက်တာအောင်မြင့်မော်ကိုလေလိုက်မော်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။ဆရာကြားပါလား
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
။ရန်ကုန်မြို့တော်စီပင်သားရေးကော်မတီနဲ့နိမိတ်ဖက်ဆိုကြပါစို့နော်။တနိုင်ငံလုံးတိုင်းတာမပြောနိုင်တော့မှလှုပ်ဆောင်နေတဲ့အခြေအနေလေးတွေကိုအရင်အချင်းချင်းပြောပြပေးပါလားဆရာ
။လုံးရဲရှစ်လလောက်ကပေါ့နော်ကျွန်တော်တို့ဒီ conference နဲ့ပတ်သက်ပြီးတော့မှ non disclaimer တခုကျွန်တော်တို့ဌာနအနေနဲ့လုပ်ခဲ့ပါတယ် committee အနေနဲ့လုပ်ခဲ့ပါတယ်လုပ်ရတဲ့ရည်ရချက်ကတော့ကျွန်တော်ဒီ site တွေပဲ site ရေပေါ့နော်ဒီဟိုလေကားတက်ဒီတက်သွားတဲ့အခါမှာတောင်းနေမှာပေါ့နော်ဒီ conference တွေတွေ့ရတယ်နောက်တစ်ခါဒီတိုင်တွေပေါ့နော်တိုင်တွေဒီမှာ conference တွေတွေ့တယ်နောက်တစ်ခါဒီလမ်းမပေါ်မှာ conference တွေတွေ့တယ်ဒန်းနေရဲ့ meeting point တွေမှာ meeting point meeting တွေမှာ conference တွေတွေ့တယ်အမှုတွေတွေ့တာကိုကျွန်တော်တို့သိရှိရတယ်ဒီကွန်ဒရီကိုဒီလိုမထွေးဖို့တက်ဆိုလို့ရှိရင်ကျွန်တော်တို့8ဖြစ်ဖြစ်เนาะကျွန်တော်တို့ဒီထည့်စရာတစ်ခုလိုအပ်တယ်ဆိုတော့ကျွန်တော်တို့အဒီမှာ thinking တစ်ခုထွက်လာခဲ့ပါတယ်စဉ်းစားပြီးတော့မှကွန်ဒရီ8ဒီเนาะဒီ3ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီရောဂါလည်းကူးစက်နိုင်တယ်နောက်တစ်ခါဒီလွယ်ကူစားလည်းဒီအပြင်ပေါက်ထွက်နိုင်တဲ့အတွက်ကြောင့်မလို့ဒီဘက်စလုံးလိုချင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီ၃ဘက်ကတော့ကျွန်တော်တို့ဒီ monoclose type ပေါ့เนาะဒီ press ပြီးတော့မှလုပ်တယ်နောက်ဒီအပေါ်ထွေးပြီးတော့မှဖွင့်လိုက်ပြီးလဲဖွင့်လိုက်ပြီးလဲထွေးမဲ့ဘက်ကတော့ကျွန်တော်တို့ကဒီ7ပုံစံမျိုးနဲ့ကျွန်တော်တို့ထောင်ရွက်ခဲ့ပါတယ်ဒီမှာလုပ်ငန်းရှင်ကိုကျွန်တော်တို့ကအပ်တယ်အပ်ပြီးတော့မှသူ့အပေါ်မှာပေါ့နော်သူတို့ပြောတဲ့ဈေးနှုန်းတိုင်းနဲ့ကျွန်တော်စနစ်ကြတိုင်းနဲ့ကျွန်တော်တို့ဒီအလားပြည်သူကိုကျွန်တော်တို့ဖြန့်ဝေပေးတဲ့စနစ်ကိုကျွန်တော်တို့ညွန်ခဲ့တဲ့၈လလောက်ကကျွန်တော်ဆက်ပြီးဆောင်ရွက်ခဲ့တယ်ဒီရန်ကုန်မြို့မှာကျွန်တော်33မြို့နယ်ရှိတယ်အကုန်လုံးတော့ကျွန်တော်မလုပ်နိုင်သေးဘူးလုပ်နိုင်တဲ့ကတော့တောင်းတောင်း6မြို့နယ်ပေါ်မှာကျွန်တော်တို့ကဒီကွန်ရက်တိုင်းနဲ့ရှိတဲ့စီကိုစနစ်ကြတဲ့ကျွန်တော်တို့ကဒီကြောင်းပြီးတော့မှကျွန်တော်တို့ဆောင်ရွက်စီရယ်ဟိုပေါ့နော်ဒီတမဲမှာဘယ်ရတွေကပူလာတာလဲဆိုတော့တချို့ကုမ္ပဏီတွေပေါ့နော်ဒီကုမ္ပဏီတွေကနေပြီးတော့မှဝန်ထမ်းတွေကနေပြီးတော့မှသူစပွန်ဆာတယ်ကွန်ဖြတ်ဖို့ပြောတယ်မဖြတ်နိုင်ဘူးမဖြတ်နိုင်တဲ့ကြောင့်မို့လို့ဒုံုံနဲ့အဲ့ထဲမှာထွေးပါဆိုလို့မှဒီစီစဉ်လေးကျွန်တော်တို့ဒီလုံခဲ့တဲ့7လလောက်ကစတင်ဆောင်ရွက်ခဲ့ပါတယ
်ဟုတ်ကဲ့ဆရာဟောကျွန်တော်နောက်ဆက်တွဲမေးစရာတစ်ခုရှိလာတာကဆရာပလတ်စတစ်အိတ်လေးတွေဝေပေးတာတော့ဟုတ်ပါပြီသူဒါဟိုပတ်ဝန်းကျင်ညဉ့်ညမ်းမှုကိုစောစောမြင်ခွင့်မှာပေါ့နော်ပေါ်ပေါ်တင်တင်မြင်နေရတဲ့ကွန်းသွေးတွေအာအိနိုင်ရန်တွေလေကားတစ်တွေမှာတွေ့နေရတာတွေပပျောက်သွားနိုင်ပေမဲ့တစ်ဖက်မှာဒီ8တရားနေထွက်လာတဲ့ကွန်းသွေးတွေရောသူတို့အဲ့ဒီ8တွေရောသူတို့ဘယ်လိုဆွန့်ပြစ်ကြမလဲနောက်ဆက်တွဲအကျိုးဆက်တွေရောရှိမလာနိုင်ဘူးလားဆရာ
ရှိတယ်ဗျာကျွန်တော်တို့ကဟိုးအရင်ကနေကပေါ့နော်ဒီကွန်းသွေး8ကိုမလုတ်ခင်နေကကျွန်တော်တို့ဒီရန်ကုန်မြို့မှာရှိတဲ့ဘတ်စကားမှတ်တိုင်တွေမှာကျွန်တော်ကကွန်းသွေး3ကိုဆိုပြီးတော့မှချင်းတဟိုတပီခွဲရှိတဲ့ပုံးတွေပေါ့နော်အဲ့ပုံးတွေကိုကျွန်တော်တို့က10ဟိုနော်၃ပုံးနှစ်ပုံးတော့ထည့်ပြီးတော့မှဒီသေးကိုကွန်းသွေး3ပါဆိုတော့မှပုံးတွေပေါ့နော်ကျွန်တော်ဒီဘတ်စကားမှတ်တိုင်တွေမှာချတပီးပါတယ်ဟိုချပီးတဲ့တစ်ချိန်ထဲမှာပဲကျွန်တော်ဒီ8တွေလုတော့ဒီ8တွေကိုအဲ့ဒီမှာဆုံးပြပါဆိုတော့ကျွန်တော်ဇက်တိုက်ဆောင်ရွက်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကဒီကွန်းစာချင်းရဲ့စိုးကြိုးကရောဆရာတစ်ဖက်မှာအမြင်လူမြင်ကွင်းမှာညစ်ပတ်တာဘာညာတော့ဟုတ်ပြီပေါ့ဒါပေမဲ့လူစားသုံးသူတွေရဲ့ကျန်းမာရေးကိုရောဘလို့ထိခိုက်စေတာလဲဆရာကွန်းက
ထိခိုက်စေတာကျွန်တော်ကိုယ်တိုင်ပေါ့နော်ကျွန်တော်ဒီကွင်းစင်းစစ်ဆေးခဲ့တဲ့ကျွန်တော်အမှုတွဲတွေရှိပါတယ်ရှိတဲ့ကောင်ကျွန်တော်ဘာသွားတွေ့လဲဆိုတော့ဒီကွန်းသီးကိုပေါ့နော်ကျွန်တော်ဒီကွန်းပင်ကနေပြောမှာကွန်းသီးခုရယ်ခုပြီးတော့မှကွန်းသီးရဆိုတော့ဘာပဲပြောပြောပေါ့နော်အလဲဦးတိုင်းကဆိုတာပုတ်တယ်ဗျာကွန်းသီးရဲ့အလဲဦးတိုင်းသူကပုတ်မပုတ်ခင်မှာသူကဘာလုပ်လဲဆိုတော့ဒီကန့်ပါတယ်ပေါ့နော်အကြီးပေါ့နော်ဆော်ဖာပါတဲ့အကြီးတွေမှာသူကစိန်တယ်မစိတ်ခင်မှာကျွန်တော်ကွန်းသီးအလုံးလိုက်စိန်တဲ့ကန်တွေကိုကျွန်တော်သတ်စစ်တယ်သတ်စစ်တဲ့ကမှာသူကွန်းသီးလောင်တဲ့အခန်းနေနောက်တော့ကွန်းသီးရှိတဲ့နေရာတွေမှာဘယ်လောက်ထိစိုးလဲဆိုတော့ကျွန်တော်အောက်ပိုင်းပေါ့နော်ခြေပြားတွေပေါ့နော်ခြေပြားကတ်ထားတဲ့နိုင်ကန်ခင်းနေရာဒီဟောပေါ့နော်ကန့်ရင်စားပြီးတော့မှဟိုမြင်မကောင်းအောင်ခင်းနေရနောက်ဒီအဲကွန်းသီးတွေတူတော်တဲ့အခန်းတွေမှာလည်းနိုင်ငံတွေမှာလည်းကျွန်တော်စားနေတာတွေ့တယ်အဲ့တော့အဲ့လိုပေါ့နော်မာကြောတဲ့ဒီလိုမျိုးပေါ့နော်ဒီဟိုခြေပြားတွေပေါ့နော်ထားရဆိုလို့ရင်ကျွန်တော်တို့ဗဇက်သေးထည့်တယ်ပေါ့နော်အာဂရွင်းပါပေါ့နော်လူညံ့တဲ့အစိတ်ပိုင်းတွေဒီတဲ့စိုးပြီးတော့မှဟိုပျက်စီးမှုပဲရှိပါတယ်ခင်ဗျာဒါကိုကျွန်တော်တွေ့ရှိခဲ့ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်ကိုတိဟာသွေးကိုအခုလေလိုက်မော်ဖိတ်ခေါ်ဖို့အစီအစဉ်တော့နီးလာပါပြီအခုပထမဆုံးကိုတိဟာသွေးကိုမဖိတ်ခင်လေးပါကျွန်တော်ဒီမှာစင်ကြာချက်လေးတစ်ခုထွက်ထားတာကိုကျွန်တော်အရင်ဖတ်ပြခြင်းမယ်အဲ့ဒါအစိုးရကနေထုတ်ပြန်တဲ့စင်ကြာချက်ဖြစ်ပါလိမ့်မယ်ဒီကွန်းရဆိုင်များရောင်းချခွင့်ပိတ်ပင်ဒီဖြစ်ကြောင်းကြိုတင်အသိပေးအကြောင်းကြားခြင်းနဲ့ဒါကြားပြည်နယ်ဘောလခဲမြို့ကနေထုတ်တဲ့စာပါတခြားအနာပိုင်းတွေကဘလို့ထုတ်ထားတယ်လဲတော့ကျွန်တော်တို့တိတိကျကျတော့မတွေ့ရသေးပါဘူးဆိုတော့ तू ကတော့ဒီကွန်းရဆိုင်နေရောင်းချတာတွေကိုမလုပ်ကြတော့ဘူး तू ကပညာပေးကာလ तू တို့တတ်မှတ်ထားမယ်ရေအကြံမြင့်ကတော့ အဲ့ဒီဟာပြီးလို့ရှိရင်ဒီအတက်ဒီကွန်းရရောင်းနေတဲ့လူတွေကွန်းလုံငန်းနဲ့အတက်မွေးဝမ်းကြောင်းလုပ်နေတဲ့သူတခြားလုံငန်းတွေပြောင်းကြဖို့နောက်2016-2019ခုနှစ်ဘာနာနှစ်မှာစပြီးတော့သူတို့ကကွန်းရရောင်းခွင့်လိုင်စင်တွေသူတို့ထုတ်မပေးတော့ဘူးတဲ့ဆိုလိုချင်တာကတော့အပြီးပိုင်းရုပ်သိမ်းတော့မယ်ဆိုတဲ့သဘောမျိုးကြီးညာချက်ဟိုတရားဝင်ထုတ်ထားတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကိုတိဟာသွေးရအခုဒါဒီတစ်ဖက်ဟုတ်ဟုတ်ကဲ့တစ်ဖက်မှာဒီဟိုပတ်ဝန်းကျင်ညဉ့်ညနာတွေရှိသလိုလူဟိုဟာစားတဲ့သူကိုနိုင်ကိုလည်းကျမအေးရထိခိုက်စေနိုင်တယ်ဆိုတော့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆရာအောင်မြင့်မော်ကပြောပြသွားပါတယ်ဆိုတော့ဒါပေမဲ့စောစောအခုကျွန်တော်တို့ပြောကြသလိုပဲဒီတစ်ဖက်မှာလည်းဒီကွန်းရနဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေဟာဗမာပြည်မှာနဲနဲတော့တော့အရေးအတွက်မဟုတ်ဘူးဆိုတော့ဒီဟာကိုမျှတအောင်ဘယ်လိုလုပ်ကြမလဲဆိုတာလေကိုတရားသွေးအမြင်လေးကိုဆွေးနွေးပြပါအောင
်ဟုတ်ကဲ့ကွာအဲကျွန်တော်ကဒီကွန်းနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့15နှစ်လောက်တည်းကသတိထားမိပါတယ်။ဒီမှာဒီမှာကွန်းစားတဲ့လူကြီးကအရန်တိုးတက်လာအထူးသဖြင့်လူငယ်တွေအရန်ကွန်းစားလာတာကိုကျွန်တော်တနေ့တနေ့ပို့ပြီးတော့တွေ့လာတာပေါ့နော်။ဆိုတော့ကျွန်တော်အရန်စိတ်ပူပြီးရယ်စိတ်ပူပြီးရယ်ဆိုတာကကွန်းစားတာကကျွန်တော်ဒီတကိုးရေးဒီကျမရေးကိုလည်းအကြီးအကျယ်ထိခိုက်တယ်။အဲ့လိုအပြင်ကိုကျွန်တော်ဒီကွန်းစားတဲ့လူကြောက်ပတ်စားပေါ်တက်လာမယ်။ဒါမှမဟုတ်အလုံးအပိတ်အဲကွန်းကန်းလိုဟာမျိုးပေါ်မှာလာဟိုဝင်လာမယ်ဆိုလို့ရှိရင်ကျွန်တဲ့လူတွေဒီအနာကအရန်ဒုက္ခပေးရယ်။ဆိုတော့ဟိုဘလို့ဖြစ်ကောစားတဲ့အလေးစားကျွန်တော်အားမပေးတော့အားမပေးထိုက်ဘူးဆိုတော့အနည်းနဲ့အများဆိုသလိုသူတို့ကိုကျွန်တော်တို့ကဖြည်းဖြည်းချင်းဒီကောစားတဲ့ဒီ delay ကိုပပျောက်သွားအောင်ကျွန်တော်တို့လုပ်ရမယ်သို့မဟုတ်ကောစားတဲ့ delay ကိုဟိုတတ်တတ်ခက်ခက်ကလေးဖြစ်သွားအောင်ကျွန်တော်တို့ကစီစီချာချာအစီအစဉ်ခပြီးလုပ်တဲ့နယ်လို့ကျွန်တော်တွေးလာတာကြာပြီပေါ့ဗျာဆိုတော့ဒါပေမဲ့အခုဟိုဟိုဟောပြောသလိုပဲကျွန်တော်တို့ဒီစာလေးကဒီ internet မှာ leak ဖြစ်ပြီးတော့ထွက်လာတာပေါ့ဆိုတော့အပြည့်မှာတရားဝင်အစိုးရအနေနဲ့ဆောင်ရွက်တာမျိုးတော့မကြားမိသေးဘူးတော်တော်လည်းပဲကျွန်တော်တို့ဒီ Facebook လိုဟာမျိုးလူမှုကွန်ရက်ကလည်းဒီလိုမျိုးထွက်လာခါကျတော့အားလုံးကစိုးရိမ်ထိတ်လန့်မှုတွေရှိတယ်။နောက်ကျွန်တော်ကိုယ်တိုင်လည်းဒီ internet မှာမဟုတ်ဘဲဒီရပိုင်းမတွင်မှာမှကျွန်တော်တို့ဒီရန်ကုန်မြို့ပေါ်မှာလည်းဆိုင်တွေကိုပြောတယ်ဆိုတဲ့ဟာမျိုးကြားလာတာပေါ့နော်။ဆိုတော့ဟိုကျွန်တော်ကဒီဒီကိစ္စမှာဘာကိုစိတ်ပူလဲဆိုတော့တစ်ဖက်ကတော့ဒီကောစားတဲ့ဒလေးကိုထိန်းချုပ်မယ်၊ချော့ချဖို့ကြိုးစားမယ်ဆိုတဲ့အစိုးရရဲ့အစီအစဉ်တော့ကျွန်တော်ဟိုလက်ခံနဲ့ကြိုးစိုးတယ်ပေါ့ဗျာဒါလုတ်တင်တယ်ဘလို့ဖြစ်ကျွန်တော်တို့တန်းပြီမှာဟာဟိုဒီလူငယ်တွေကိုအထူးသဖြင့်ပေါ့နော်တို့ရဲ့ဒီ personal grooming ပေါ့တို့ရဲ့တကူရေးဒီသင်ရှင်းရေးအတွက်လည်းကျွန်တော်တို့ကအလိုအပ်တယ်ဗျာဆိုတော့ဟိုဖြည်းဖြည်းချင်းကျွန်တော်တို့ကဒါကိုဟိုတိုင်တူရမှာပြေကြတယ်ဒါပေမဲ့တစ်ဖက်မှာလည်းအထူးရရဲ့စတင်ဆောင်ရွက်ပုံကဒါအောင်စတင်ဆောင်ရွက်ပုံကရောင်းတဲ့သူကိုတွားပြီးချုပ်ကန်စာစီကိုကြိုးစားတာဖြစ်တော့တယ်ဒါကတော့သက်တနာတစ်ခုကိုကျွန်တော်တို့ကဟိုဥတီလိုက်သလိုဖြစ်သွားတဲ့သဘောဖြစ်သွားတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကသားတဲ့သူကိုထိန်းချုပ်ချင်တာဒါပေမဲ့လည်းဆက်ဆက်ပြီးတော့ဟလာဟိုဆိုးရွားကပြတ်မှတ်ထားတာကကျောင်းတဲ့သူကိုထိန်းချုပ်နိုင်ရင်သားတဲ့လူလည်းထိန်းချုပ်နိုင်မယ်ဆိုတော့ ideology ဘက်ကလည်းသူကချင်းကပ်လာတာဖြစ်တော့ကြောင်းဒါဒီကျောင်းတဲ့သူကိုစိုက်တွယ်လိုက်တာနဲ့ကျောင်းတဲ့လူနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းတွေ၊ကိုင်ငန်းတွေဒါကောဆိုလို့ရှိရင်ကျွန်တော်တို့ဒီအညာဘက်ကျွန်တော်တို့ဒီမိုရာတပါဆိုလို့ရှိရင်ကျွန်တော်တို့ကုန်းလုပ်ငန်းတွေအကြီးအကျယ်ရှိတဲ့ကုန်းရွက်တွေဆိုတော့တောင်သူလုပ်ငန်းတွေရှိတယ်အများကြီးထိခိုက်လာမှာနောက်တစ်ခါဒီကုန်းပြီးလုပ်ငန်းတွေရှိတယ်နောက်တစ်ခါဒီကျန်တဲ့အဲ့တော့ကောရရဲမှာထဲတဲ့စေးတွေကိုကျွန်တော်တွင်းလာတယ်နိုင်ငံခြားကနေတွင်းလာတယ်ဒါဟိုကျွန်တော်တို့တွင်းကုန်လုပ်ငန်းတွေရှိတယ်ဆိုတော့ဆက်ဆက်ပြီးတော့လုပ်ငန်းတွေအားလုံးထိခိုက်သွားနိုင်တယ်အထိခိုက်သွားနိုင်တော့ကျွန်တော်တို့ကဒီဟာကိုဖြည့်ရှင်းဖို့အစိုးရမှာဟလာအသေးစိတ်ပြင်ဆင်ထားတာရှိမရှိတော့ကျွန်တော်မသိဘူးဒါပေမဲ့ဒီလိုမျိုးဟလာဒီကျွန်တော်တို့တိန်းနဲ့ချီတဲ့ကျွန်တော်တို့ကိုယ်ရာဆိုင်နေဒါကိုဆက်ဆက်နေတဲ့ဟိုမိခိုးနေတဲ့လူတွေရဲ့လုပ်ငန်းတွေရုတ်တရက်ရပ်ဆိုင်းသွားမယ်ဆိုတဲ့အတွေးကလူတွေခေါင်းထဲမှာဝင်သွားရင်ဟလာစားသုံးသူရောဆိုတော့အဲ့ဒီလုပ်ငန်းပေါ်မှာမိခိုးပြီးအသက်မွေးဝမ်းကြောင်းတဲ့လူတွေရောသူတို့တရားထိန်းချောက်တဲ့သူဖြစ်သွားရင်ဒီလူတွေရဲ့စိတ်ထဲမှာသူတို့ရဲ့ဒီတကူရေးပေါ်စီးပွားရေးဟလာဟိုဖူလုံရေးကိုထိန်းချောက်သူခံစားလာရရင်ကျွန်တော်တို့အုပ်ချုပ်ရေးဘက်မှာတက်တာတကူရှိလာတယ်ဆိုတော့ဒီကိစ္စကိုကန့်ကြွယ်တော့အစိုးရအနေနဲ့လုံတင်တော်လည်းပဲလုံပုံလုံဒီဘက်မှာတော့အမတန်သတိထားဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသရသူကျေးဇူးတင်ပါတယ်ကျွန်တော်ဆက်ဆွေးနွေးကြတာပေါ့အခုကျွန်တော်ထင်ပါတယ်ကွန်းရစားတဲ့အလေးထားမြန်မာနိုင်ငံမှာနှစ်ပေါင်းရာနဲ့ချီပြီးအမြင့်တွယ်နေတယ်ဆိုပေမဲ့လည်းကျွန်တော်ထင်တယ်ကလပ်ပြေကများဒီဟာစပြီးတော့ကျွန်တော်တို့နိုင်ငံကိုကူးလာသလားမသိဘူးအိန္ဒိယမှာဆိုရင်လည်းဒီကွန်းစားတဲ့အလေးထားတော်တော်လေးကြီးမားတယ်လေဟိုမြန်မာနိုင်ငံနဲ့တောင်မတူတဲ့သူကအကြီးအသေးတော်တော်လေးကောင်းတဲ့ကွန်းတွေကွန်းသီးတွေအထက်မှာထည့်တဲ့ပစ္စည်းတွေအစားပေါ့နော်တော်တော်လေးကိုအကြီးအသေးမြင့်ကျွန်တော်ကိုယ်တိုင်လည်းအိန္ဒိယမှာနေလာတော့အိန္ဒိယမှာကွန်းစားကြတဲ့အလေးထားကိုကျွန်တော်လေ့လာမိပါတယ်ဒါပေမဲ့တခုထူးခြားတာကအိန္ဒိယမှာကြတော့မြန်မာနိုင်ငံလိုကွန်းသွေးတွေကိုအဲ့ဒီအဆောက်အဦတွေပါတယ်လို့အဲ့လိုမျိုးရုပ်ပျက်စင်းမြက်ကြီးအများကြီးဖြစ်နေတာကိုကျွန်တော်တို့မတွေ့မိဘူးအဲ့တော့ကျွန်တော်စဉ်းစားမိတာကဟိုလူတို့ရဲ့အသိပညာနဲ့များဆိုင်မလားပညာပေးလုပ်ငန်းတွေကိုအရင်ဦးစားပေးလုပ်ပြီးတော့မှဒီဆိုင်နေပိတ်တယ်လို့စောစောကကိုတရားသွေးဆိုရင်တလို့မျိုးဒီကွန်းလုပ်ငန်းကိုတဖြည်းဖြည်းချင်းဟိုပါပေါ့နော် phase out လို့ပြောရမလားဒီတဖြည်းဖြည်းချင်းရောနေသွားအောင်ကျွန်တော်တို့တခြားဟာတွေနဲ့တဖြည်းဖြည်းအစားထိုးလာရင်အဆင်ပြေမလားဆိုတာကိုစဉ်းစားကြည့်တာပါအဲ့တော့ဒေါက်တာအောင်မြင့်မော်ဘယ်လိုမြင်မိပါလဲခင်ဗျာ
ဟုတ်ပါတယ်ကျွန်တော်တို့ဒီဟောနော်ကျွန်တော်တို့ဗမာလူမျိုးနေတဲ့လူသားအခုရှေးဦးရှေးပစပေါ့နော်ရှေးဦးရဲ့အနေပေါ်မှာဒီကွန်ဆေးလက်ဖက်ဆိုတာရှိခဲ့ပါတယ်ဒါပေမဲ့လည်းဟောနော်ကျွန်တော်တို့ကဒီကွန်ဆာတဲ့အခါမှာကွန်တောက်ပိုင်းမှာပေါ့နော်ကျွန်တော်ဒီကွန်ဆာတဲ့အခါမှာအရင်တော့ကွန်ကြီးရဲ့ထုံးရဲ့ကွန်ရဲ့တမျိုးစားခဲ့တယ်ပေါ့စီဗမာစီရဲ့စားခဲ့တယ်ပေါ့နောက်ပိုင်းမှာကျတော့ဒီထူးခြားတဲ့ဒီစီတွေကိုသုံးဆက်လာတယ်အဲ့ဒီပြင်စားသုံးသူတွေရဲ့ပေါ့နော်စီကမ်းမဲ့ထွေးတဲ့ကိစ္စတွေဖြစ်ပေါ်လာတာအဲ့လိုထွေးတဲ့ကိစ္စတွေဖြစ်ပေါ်လာတော့ကျွန်တော်ခုနလိုပေါ့နော်ဒီတန်းတွေမှာပဲဖြစ်ဖြစ်အုံနိုင်ရနေမှာပဲဖြစ်ဖြစ်ဒီလေကဒက်တွေမှာပဲဖြစ်ဖြစ်ဒါမျိုးတွေမှာတော့ဒီရုပ်ဆိုးသွားနဲ့အဲ့ဒီအပြင်ပေါ့နော်ဒီကားဒီကားပေါ်ကနေထွေးလိုက်တယ်ကားအမြင့်ပေါ်ကနေထွေးလိုက်တယ်ကားသေးသေးရဲ့မှန်နေမှာဖေးကုန်တယ်ဒါမျိုးဖြစ်လာတယ်ပေါ့နော်ဖြစ်လာတော့ဒီမွန်တွေးကြောက်မှုတို့ဒီပတ်တယ်ပေါ့နော်ဒီဟိုပတ်ဝန်းကျင်ကိုညင်ညမ်းမှုဖြစ်တယ်ကျင်းဝင်းလေးမှာဘလို့ဝင်ညံ့မှုတွေဖြစ်တယ်ဒါမျိုးကိုကျွန်တော်က short charge တ
ာဟုတ်ကဲ့အဲ့ဒါ public campaign ဆရာမှားတယ်ကွာဆရာ public campaign လုပ်ရောဆရာအဲ့လို TV တွေမှာကြော်ညာထိုးတာတို့လူတုအသိပညာမြင့်တင်ပေးမယ်လူတုအတွက်အကျိုးရှိမယ်တိုင်းပြည်အတွက်အကျိုးရှိမယ်ဒီလိုမျိုးကိုမစားကြဖို့တားမြစ်တဲ့ပုံစံမျိုးအဲ့လိုမျိုးတွေဆိုင်းဘုတ်တွေနောက်ပြီးတော့ TV ကြော်ညာတွေ radio တွေကနေကြော်ညာတွေလုပ်ရင်ရောဆရာလူတုပညာပေးလုပ်ငန်းနေ
လုပ်တယ်မှာလုပ်တယ်မှာခင်ဗျာလုပ်တယ်မှာလဲကျွန်တော် radio campaign တွေမှာလဲပေါ့နော်ခုနပြောတဲ့ဒီကိုရွယ်ပြဿနာမရှိဘူးစေးပြဿနာရှိတယ်နော်စေးတွေမှာကျွန်တော်ပေါ့နော်စာကားလို့စေးမျိုးဆိုလို့ရှိရင်ကျွန်တော်အရင်ကြားဘူးလားပေါ့နော်ကျွန်တော်တော့မစားဘူးပါဘူးဒီအဆုတ်ပေါ်မှာဒီစာကားကိုတင်လိုက်တယ်ဆိုလို့ရှိရင်ပေါက်ထက်ပြီး penetrate ပေါ့နော်ပေါက်ထွက်သွားတယ်လို့သူတွေပြောကြတယ်ဗျစာကားဒီလောက်ထိပြင်းတယ်ပေါ့နော်နောက်တစ်ခါကျွန်တော်တို့ပေါ့နော်အခုတုံးဆွလာတဲ့ဒီဗမာဆေးပြင်ပေါ့နော်နောက်ကဒီ additional ဖြစ်လာတဲ့ပေါ့နော်ဒီ advanced ဖြစ်တဲ့ဒီဉာဏ်ပညာပေါ်မှာမူတည်ပြီးတော့မှမူးအောင်ပေါ့နော်မူးအောင်ဆားလာတဲ့ဆေးတွေပေါ်မှာသူကပြဿနာတွေရှိလာတယ်ပေါ့အဲ့လိုရှိလာတဲ့ကြောင့်မို့ကျွန်တော်တို့ကဒီပေါ့နော်ဒီမြန်မာတာအရော၎င်းပေါ့နော်ဒီလေလိုင်းအရော၎င်းပေါ့နော်အဲ့လို campaign တွေလုပ်တင်ပါတယ်အဲ့ဒီပြင်ပေါ့နော်ဒါကကျွန်တော်တို့ကဒီသာတော့တဲ့ပကပေါ့နော်နောက်တစ်ခါကိုင်းဒီမှာဆိုလို့ရှိရင်လည်းခုနလိုပေါ့နော်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲကန့်နဲ့ချိန်နဲ့ကိုင်းဒီမှာဟောလို့ကန့်ကနော်ကြွေပြားတော်မှာစားတယ်ကြွေပြားတွေနိုင်ငံတွေချန်ပီယံလိကိုစားနေတာကျွန်တော်ဟို Facebook မှာကျွန်တော်တင်ပြပါတယ်ဒီတော့ဒီလောက်တော့မှဆိုးလို့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ algorithm မှာတော့နူးညံ့တဲ့ algorithm မှာပေါ့နော်ဒီပြဿနာပေါ့နော်ဒီ anomaly တွေရှိနိုင်တဲ့ဟာမျိုးတွေဖြစ်လာနိုင်တယ်ဖြစ်လာနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီလေတိုင်းမှာပဲဖြစ်ဖြစ်ဒီမှာတာမှာပဲဖြစ်ဖြစ်နော်ဒီ MRTV ကိုကပဲဖြစ်ဖြစ်ပေါ့နော်လေတိုင်းပါတဲ့ဆီကျွန်တော်တို့လူကြီးတွေကိုပညာပေးတင်ပါတယ်အဲ့ဒီပြင်ပေါ့နော်ကျွန်တော်တို့ဒီအားလုံးမြင်သာအောင်ပေါ့နော် awareness program အနေနဲ့ပေါ့နော်ပညာပေးအစီအစဉ်တွေကျွန်တော်ဟောပြောဆွေးနွေးတင်ပါတယ်အဲ့ဒီပြင်ဆိုင်းပုတ်တွေပေါ့နော်ဒီ consulting ဒီဘာလို့ကရင်းမှာကင်ဆာဖြစ်စေသည် consulting ဒီအနေရရှိသည်ဒါမျိုးဆိုင်းပုတ်တွေပေါ့နော်ကျွန်တော်တို့ကထူဖို့လိုတယ်ကျွန်တော်အမြင်ပေါ့နော်ဒီမယောင်းနဲ့ပိတ်တယ်ဆိုတာတော့ဒါကတော့သူ့ရဲ့စီးပွားရေးကိုဖန်တားနေတဲ့သဘောမျိုးပေါက်တယ်ပေါ့သူဘလောက်ရောရောပေါ့နော်စားသုံးတဲ့လူမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကပါလေဒီရောင်းတာတနည်းဖြည်းနဲ့ရက်တက်သွားမှာပဲအရင်တော့ကတမလို့1000ဘူးရောင်းရတယ်ဒီနေ့မှ100ဘူးရောင်းရတယ်ပေါ့နော်ဝယ်လူအားပေါ်မှာမကြည့်ပြောမှဆိုရောင်းအားရှိလာတာပေါ့ဒါကြောင့်ဝယ်လူအားဒီဝယ်စားတယ်ပေါ့နော်ခုဒီကိုစုမားပေါ့နော်ဒီစားသုံးသူတွေဒီဒါကိုအန္တရာယ်ကြီးချက်ပြီးတော့မှ short ချလာတယ်ဆိုလို့ရှိရင်ရောင်းလို့အားမှာလည်းတစ်ဖက်ကကျပါတော့
ဟုတ်ကဲ့ဆရာ now follow up တစ်ခုလေးကျွန်တော်တော်တော်လေးပဲဖြည့်ပြပါအဲ့တော့ဟိုအစိုးရကရောရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းဒေသကြီးအစိုးရကဘယ်လိုညွှန်ကြားချက်ထုတ်ထားပါသလဲဆရာတို့ရန်ကုန်မြို့တော်စီမံသားရေးကော်မတီကို
ကျွန်တော်ကြက်တော့ရောက်တယ်ဗျာကျွန်တော်တိတိကျကျတော့ကျွန်တော်မသိသေးဘူးနော်ဒါပေမဲ့လည်းကျွန်တော်ဒီပေါ့နော်ဒီ Facebook ဆာမျက်နှာမှာတွေ့တာတော့ဒီ consulting ကိုပိတ်မယ်ဟိုကောင်ကျောင်းသားတွေပိတ်မယ်ဆိုတော့ဒီလိုလာတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာ
ကျွန်တော်ကဒါဟိုနော်တကယ်ပေါ့နော် actual ပေါ့နော်ဒီ current situation မှာလုပ်တင်လာတော့ကျွန်တော်တို့ကပါလေဒီ annual ရှိတယ်ဆိုတော့ကျွန်တော်အရင်ဆုံးချပြရမယ်ဆွေးနွေးရမယ်ဆွေးနွေးပြီးတော့မှပြည်သူတွေပေါ့နော်စားသုံးဟိုပြည်သူတွေမှာပေါ့နော်စားသုံးတဲ့လူရှိတယ်မစားတဲ့လူရှိတယ်စားတဲ့လူပေါ်မှာကိုယ့်ရဲ့ဒီဘယ်လို annual ရှိတယ်ထုံးဒီဘယ်လို annual ရှိတယ်နောက်တစ်ခါခုနကွန်ကြီးဒီဘလိုအနေရရှိတယ်သူနဲ့ဖက်ဆက်စားတဲ့ဗမာစီဒီအနေရရှိတယ်စာကားဒီအနေရရှိတယ်92ဒီအနေရရှိတယ်ဆိုတော့ဒီအနေရတွေကိုချပြပြီးတော့မှစားသုံးခုဘက်ကနေတော့မှရှော့ပြီးစားသုံးတဲ့အစီအစဉ်မျိုးဆောင်ရွက်တင်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအခုကျွန်တော်လေလိုက်ပါမှာဆွေးနွေးဖို့အတွက်ကိုကျော်စိုးဖိတ်ခေါ်ကြပါတယ်ခင်ဗျာကိုကျော်စိုးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်စိုးရေလိုရင်းတူရှင်းလေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကွန်ရာကဗျာဒီကကျွန်တော်အရှင်းနဲ့ရှင်းပြီးချိန်မှရေးတစ်ခုရှိမယ်နောက်တစ်ခုကပေါင်းရင်းကြီးနောက်တစ်ခုရှိမယ်အဲကျွန်တော်အဲ့လိုမြင်တော့ဒီကွန်းရကိုပိတ်ပင်တယ်ဆိုတာတော့ကျွန်တော်လိုတော့လွားတယ်ဒါပေမဲ့အရှင်းဆုံးနေသေးတယ်လို့မြင်တယ်ကျွန်တော်တို့ကွန်ဖြူစင်းနိုင်ငံတွေမှာဒီ line business တွေနဲ့ဆက်ဆက်တယ်ဆိုတော့ဒါကိုအရင်မိခုနေရတယ်ဆိုတော့ဒါချက်ချင်းပိတ်ပင်လိုက်တယ်ဆိုလို့ရှိရင်တော်တော်လေးဟိုစင်ရသားတွေဝင်ဝင်နေတဲ့လူတွေအတွက်အခက်အခဲရှိသွားမယ်ဒီကွန်းတွေထွေးတဲ့ဟာညစ်ပတ်တာပေါင်းချင်းညစ်ပတ်တာဟာအမှန်ပါပဲဒီ time လို့မလေးတော့မှာတော့မှဒီ line ဘေးမှာ point တွေတော့မှာပြောနေရိုးရိုးတွေတော့မှာထွေးလို့ရှိရင်ဒါဟာညစ်ပတ်တယ်ရိုင်းဆိုင်တဲ့အယူဆဆိုပြီးတော့ရှိတော့ဗျာ ဒီကွန်းတကွန်းရကိုပိတ်ပင်တာတဲ့ဟိုပြီးမကံအပိုက်ပြတာကိုအရင်နည်းနည်းဟိုကဦးစားပေးတင်တယ်လို့မြင်တယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုကျော်စိုးကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးခြင်းနဲ့ကျွန်တော်တို့ကိုချစ်မြင့်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဝမ်တွင်မျိုးကကိုချစ်မြင့်ရှိပါလားခင်ဗျာ
ဟုတ်ကဲ့တော်တော်များများဆရာရဲ့ဒါကတော့စိတ်ပိုင်းနဲ့ရုပ်ပိုင်းနဲ့မကူလို့ဆင်လို့ထင်တယ်ပြီးလာတဲ့ခါကျတော့ကျွန်တော်တို့အပေါင်းနဲ့ရပဲဖြစ်ဖြစ်အတူယူမှလို့ပဲဖြစ်ဖြစ်ဒီလိုစကားကနဲ့ဝိုင်းဝိုင်းတိုင်းဆိုင်နဲ့ကျွန်တော်တို့စွဲစီတဲ့စိတ်ပိုင်းများဆိုတာစားတော့တဲ့ခါကျတော့စွဲစီတော့တော့ပေါ့အဲ့စွဲစီတဲ့ဟာကိုကျွန်တော်တို့ဖော်မလဲမစွဲတဲ့လူမစားတဲ့လူကတော့အလကတငွေပြုံးနေတယ်လို့ပဲမင်းမျိုးစရာဒါပေမဲ့လို့စားတဲ့လူကတည်းကတော့လေစွဲတလန်းလန်းနဲ့စားနေတယ်ပေါ့ဆရာအဲ့လိုဟာကိုစိတ်ပိုင်းယူပိုင်းနဲ့ဆိုင်တဲ့ဟာကိုကျတော့ကျွန်တော်တို့ကဘယ်လိုလုပ်ယူမလဲဆိုရင်ဟိုဆရာတော့အမိပါတယ်ပါနေပြီးတော့ကျွန်တော်တို့နံပါတ်၁ချိန်ချုပ်မယ်ပုံမှန်ပဲတင်ပြင်မယ်နံပါတ်၂ကကျွန်တော်တို့ကဟိုပညာပေးကျွန်တော် NGO တွေအနေနဲ့လည်းအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့ပညာကိုပေးသင့်တယ်တော့ကကျွန်တော်တို့ထိတ်ဆုံးတော့ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့လည်းဒီလိုကွန်စာချင်းဘေးရဆူချိုးတွေကိုကျွန်တော်တို့ဆရာဝန်တွေနဲ့စီးပညာရှင်တွေနဲ့တကွာဒီဆိုင်မှာသူတည်တနာကိုကျွန်တော်ချေချေပြန့်ပြန့်လုပ်ပြီးတော့ဒီလိုလုပ်တဲ့နယ်လို့ကျွန်တော်ထင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအချင်းမြင့်ကျွန်တော်တပါတယ်ကျွန်တော်တို့ရှိကိုစာရေးဆက်သွယ်ထားကြတဲ့ဆွေးနွေးထားတဲ့ဟာလေးတွေကိုလည်းကျွန်တော်တို့ဖတ်ပြခြင်းမယ်ကိုရနိုင်ရင်ကျွန်တော်တို့ကိုဟာဟာရဲ့ Facebook ပေါ်မှာရေးထားတဲ့ဟာလေးကိုဖတ်ပြပေးပါအောင်
ဟုတ်ကဲ့ပါဒီလိုပါကျွန်တော်တို့မြန်မာနိုင်ငံရဲ့လူဦးရေတန်း60ဝန်းကျင်မှာတဲ့မွေးစေဝါ30တူ30တန်းရှိပါသလားမရှိဘူးလို့ကျွန်တော်ယူဆပါတယ်မွေးစေဝါထုတ်လုပ်မှုနဲ့30တူကိုပဲအစိုးရတက်တက်ပပြအောင်မနေနိုင်ခဲ့ပါဘူးတဲ့လနကန်တိုင်းရင်းသားအဖွဲ့အစည်းတွေရှိနေသေးပါတဲ့အခုအစိုးရလည်းနိုင်နေနိုင်မယ်မထင်ပါဘူးတဲ့ထိုနည်းတူစွာမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နှိပါမှာ900စားသုံးမှုကိုဆွဲလန်းနှိချိုက်နေတဲ့သူတွေများပါတယ်လက်ရှိအစိုးရအနေနဲ့ပညာပေးဆွေးနွေးပြီးတော့900စားသုံးမှုရောပါအောင်လုပ်ချင်းစီကမ်းမဲ့ကွန်ဒရီထွေးတဲ့သူတွေကိုတင့်လျော်သောဥပဒေတွေပြဋ္ဌာန်းပြီးတော့ထိရောက်စွာရေးယူမှုတွေလုပ်ချင်းအများပြည်သူယင်ယထားများကိုတဲ့မှန်လုံးအဲခွန်ရင်အဖြစ်အဆင့်မြင့်တင်ပြီးတော့ရင်အရထားတွေပေါ်မှာကွန်တရီထွေးတာတွေရောပေါအောင်ဆောင်ရွက်ခြင်းအများနဲ့ဆိုင်တဲ့နေရာမှာကွန်တရီထွေးတဲ့သူတွေကိုလက်ပေးလက်ယူမရှိသေးပဲဖန်စီရေးအဖွဲ့များဖွဲ့ကလက်ကင်းများဖြင့်ချက်ချင်းဆောင်ကြည့်အရေးယူတန်ရိုက်မှုများပြုလုပ်ခြင်းကွန်ရဆိုင်များအားကွန်ရရောင်းချမှုအပြင်ကွန်တရီထွေးရန်ဘူးသို့မဟုတ်အိတ်များကိုပါဝန်ဆောင်မှုပေးခိုင်းစေခြင်းစနစ်တကျရှိစေရန်ကွန်ရဆိုင်တိုင်းအားစည်းရင်းကောက်ယူပြီးသတ်မှတ်စည်းကမ်းများထုတ်ပြန်ပြီးတော့ဆိုင်လိုင်စင်ပြုလုပ်ပေးကာစည်းကမ်းနဲ့မညီညွတ်တဲ့ဆိုင်များကိုထိရောက်စွာအရေးယူခြင်းအသက်18နှစ်အောက်ကျောင်းသားလူငယ်လူရွယ်များအားရောင်းချမှုကိုပိတ်ပင်တားဆီးပြီးစားသုံးမှုကိုတွေ့ရှိကမည်သည့်ဆိုင်မှဝယ်ယူစားသုံးသည့်ကိုစုံစမ်းအရေးယူခြင်းအစရှိသဖြင့်ထိန်းကွက်မှုများဖြစ်တာကွန်ရစားသုံးမှုရောပါအောင်ကနဦးအကောင့်ထဲပေါ်ဆောင်ရွက်တင်ပါတယ်တဲ့စားသုံးမှုကိုချက်ချင်းရတတ်အောင်ကွန်ရမစားရကွန်ရဆိုင်မရောက်ရဆိုပြီးလုံးလို့မရပါတဲ့အဲ့လိုလုပ်ရင်ကွန်ရစားသုံးသူများရဲ့လူခွင့်ရကိုပိတ်ပင်တားဆီးသလိုဖြစ်ပြီးတော့လက်ရှိကျင့်သုံးနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့လည်းဆန့်ကျင်ဘက်ဖြစ်နေတယ်ဆိုပြီးတော့သူကယူဆတယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့နောက်ထပ်ဒီ Facebook စာမျက်နှာပေါ်မှာပဲကျွန်တော်ရေးထားတဲ့တော်ရရှင်ကျော်မျိုးရဲ့စာကတော့ကျွန်တော်လည်းကွန်စားပါတယ်တဲ့ဗမာစင်းနဲ့ဗမာစင်းနဲ့ပါစီကန်လေးကအရေးကြီးပါတယ်တဲ့အရက်ဘီယာလဲကမီကယ်ဓာတုပစ္စည်းတွေကိုသေစေနိုင်တဲ့အထည်ဖြစ်ပါတယ်တရုတ်စားတောက်ကုန်တွေ FDA ခွင့်ပြုမဲ့ပစ္စည်းအလုံးအချိုရည်အကင်းတွေမစားတာတောင်အညော်နှက်စီအချုံမုံနဲ့စည်းဆိုင်တွေကပိုအရေးကြီးပါတယ်တဲ့ပညာရေးနဲ့ပတ်သက်ပြီးတော့ကျောင်းတွေလိုအပ်ချက်လိုက်ကြည့်ပေးပါတဲ့ကျွန်တော်တို့အတွက်အရေးမကြီးပါဘူးနောင်လာနောက်သားတွေအတွက်သမိုင်းလေးရေးပေးပါဆိုပြီးတော့ပြောထားပါတယ်ခင်ဗျဆိုတော့အခုကျွန်တော်လေးလိုက်ပေါ်ကိုကိုအောင်တိုးရောက်လာပါပြီခင်ဗျကိုအောင်တိုးလိုရင်တိုးရှင်းမြန်မြန်လေးဆွေးနွေးပေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ဒီမိုဝါဘက်ကလေကျွန်တော်တို့ကကွန်ဆိုက်တောင်းလို့ပါအခုလိုဒီရတန်းလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာမိုဝါမြို့နယ်ထဲမှာဆိုလို့ရှိရင်ကွန်ဆိုက်တဲ့တောင်းပြီးတော့တော်တော်များများလည်းရှိပါတယ်အဲ့တော့ကျွန်တော်အဲ့လိုမိခိုစားတောင်းနေတဲ့ပြည်သူလူထုတရားလုံးနေတယ်လုံးဝလက်ခံနိုင်နေမဟုတ်ဘူးဆိုတော့ကျွန်တော်တို့ကနည်းနည်းလေးလာမိတော့ကတော့ပြီးပါပေါ့လေအဲ့တော့ကျွန်တော်ကကိုကျော်စိုးပြောသလိုအငဲကလုံးဝမဟုတ်တောင်းမယ်နည်းနည်းလေးတော့အချိန်ပေးဖို့တော့တင်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကိုအောင်တိုးတို့ကဘယ်လိုကြားထားတာလဲခင်ဗျာအခုကဥပဒေအရတိတိပပထွက်တယ်ဆိုရင်ဘယ်ချိန်ဘယ်တော့ကိုရက်မယ်ဆိုတာတော့ကျွန်တော်တို့မကြားရသေးဘူးတတ်တတ်မမှတ်လေဆိုတော့ကိုအောင်တိုးတို့အနေနဲ့ဘယ်လိုများကြားထားတာလဲ
ဟိုကျွန်တော်တို့အခုကြားတာကတော့လေကွန်ပါပြောက်ရေးလုတော့မှာအဲ့တော့ကြတော့ site ဖို့ကြားတော့စဉ်းစားကြအောင်ပါအဲ့လိုဟိုဘေးစကားတွေရလို့ Facebook တွေကရောအကုန်တက်တာဆိုတော့ကျွန်တော်တို့အခုကွန် site တောင်းနေအနေနဲ့စရမလို့လို့မစရမလို့လို့ရှေ့တိုးချက်ပြီးလောက်ရမလို့လို့ဖြစ်နေတဲ့ခါကြတော့ဒီမှာရှိတဲ့အလုပ်သမားတွေရော
တော့ဆိုင်တဲ့တောင်လူတွေရောဒူရောဒူရောဒူရောဒူရောနဲ့တကယ်လို့မရသွားခဲ့မယ်ဆိုလို့ရှိရင်ဒီမိုးဝခရိုင်ရတော်မြို့နယ်ဆင်းမှာရှိတဲ့မြို့နယ်တဝက်လောက်ဟာဆိုရင်အလုံးလက်မဲ့တွေတော်တော်များလာမယ်လို့တော့ကျွန်တော်ထင်တာပဲကြ
။ဟုတ်ကဲ့ခင်ဗျာ။ကွန်တူဝင်ဆွေးနွေးပြတာကျေးဇူးတင်ပါတယ်အခုတကယ်လို့များကွန်မဆိုင်ပဲနဲ့တခြားဟာပြောင်းဆိုင်မယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတဘောကဥပမာတခြားဟိုအသီးအနာမဲ့ဖြစ်ဖြစ်ဆန်စဘာပဲဖြစ်ဖြစ်ပေါ့နော
်ကျွန်တော်တို့ဘက်ကလေအခုဟိုမိုးကောင်းရေးရှားလေစဘာအဆိုင်တွေကလုံးဝမဖြစ်နိုင်ဘူးကြာအဲ့တော့ကြတော့ကျွန်တော်တို့ဒီဘက်မှာရှိတာတနခါပဲအကူကြီးရှိတာပေါ့ဒါပေမဲ့အချိန်လေးပြင်းတော့ကောင်းလာပေါ့ဗျာတချင်းဒီစည်းတင်တာတော့တရက်တူအမှုတွေဆိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နေဒီကုန်းလေးပဲကြည့်ရရေးလေးနဲ့ညှိပေါ်ပြီးတော့ကွန်ဆာတိန်နဲ့လေ
ဟုတ်ကဲ့
အဲ့လိုဘုန်းကြီးမရရယူပြီးတော့တုံနေရတဲ့ဟာလေးကိုမြို့နယ်တဝက်လောက်မှာကျွန်တော်မြို့နယ်တဝက်လောက်ကဒီကွန်းနဲ့တုံဝေးဝမ်းတောင်းပြနေကြတာပါဟု
တ်ကဲ့အဲ့
တော့ကျွန်တော်အစိုးရအခုပြောချင်တာကတော့အချိန်ပေးဖို့ပေါ့ဗျာ
အစိုးရင်ကြတဲ့အတန်တရားပုံများတာပေါ့ဆိုတော့ကိုတီအားသွေးအမြင်အောင
်အဓိကတော့ဆွေးအားအနေနဲ့ဒီလိုမျိုးမိန်ထုတ်ပြီးတော့ဟိုဝေဝေဝဝကန်တွေ့တာတဲ့ဆိုရင်ဒီပညာရှင်တွေပါဝင်တဲ့လူတွေဟလာဆရာဝန်တွေကွန်ဆာတဲ့လူတွေကွန်ရောက်တဲ့လူတွေအထိုက်တဲ့ပါတဲ့ကျွန်တော် forum တစ်ခုလုပ်တဲ့အဓိကတော့ကွန်ဆာကျွန်တော်တို့ဘယ်ကာတွေဘယ်ဟို category ထဲမှာထည့်မလဲအဲ့ရတူဆေးလေးတို့လို့ထားမလားအဲ့လိုအရင်ဆုံးကျွန်တော်သတ်မှတ်ချက်တစ်ခု measure လုပ်လိုက်ရ
တယ်
လုပ်လိုက်ပြီးတော့မှသူ့ကိုကျွန်တော်ဥပဒေတစ်ခုနဲ့တစ်ခုသတ်မှတ်ပြီးတော့တစ်ဖက်ကလည်းလောက်ရမှာပေါ့ဗျာ
ဒါကို
ကျွန်တော်တို့ software 17နဲ့အောင်ဟိုမတုံးတင်ဆိုလဲမတုံးတင်ဆိုတော့ပြည်သက်သားပြောဖို့အတွက်ကျွန်တော်တို့သူ့အစ်င်ငန်းသူ့တစ်ခုသတ်မှတ်ပေးဖို့အတွက်အစိုးရအရင်တစ်ဖက်မှလုပ်တယ်နောက်တစ်ဖက်ကလည်းဒီကျွန်တော်တို့
ဟုတ်ကဲ့ပြည်သက်တွေအချိန်မရှိတော့လို့ပါဟုတ်ကဲ
့ဒီဘာဘီကိုနေတဲ့လူတွေဟုတ်ကဲ့အားလုံးကိုပြည်လဲနိုင်တဲ့ဒီလမ်းတစ်ခုကိုလည်းသူတို့ရှာပေးဖို့အချိန်ပေးဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပါဝင်ဆွေးနွေးကြတဲ့အတွက်
ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကံကိုနားဆင်ခဲ့ကြရတာပါ။ဓာတ်ရိုက်လေလိုင်းဆွေးနွေးကံစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါဖြစ်ပါရရှင်။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကံမြန်မာပြည်ကပေးစာဦးအောင်မြင့်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့သတင်းတောက်အမှတ်စုစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ကြရပါပါ။ခုမနက်ပိုင်းအစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မရှင်
။ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာနာမည်ကြီးလက်ဝေချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းတို့ကဦးဆောင်ပြီးအမှတ်ရပွဲတွေကိုပြောကြားခဲ့ကြပါတယ်။လက်ဝေအကြောင်းမတူလည်းဖြစ်လူသားချင်းစာနာမှုနဲ့အရက်ဖက်လူခွင့်လှုပ်ရှားသူတူလည်းဖြစ်တဲ့မိုဟာမက်အလီဟာအသက်84နှစ်ရှိပြီဖြစ်ပြီးတောက်ကြံလေးကဆေးရုံမှာကွယ်လွန်ခဲ့တာပါသမ္မတအိုဘားမားကရဲရဲတောက်အလီကိုနယ်ဆန်မန်ဒဲလာတို့မာတင်လူသာကင်းဂျူနီယာတို့နဲ့ခိုင်းနိုင်ပြီးအလီဟာကဘာကိုကင်လှုပ်ခဲ့တယ်လို့သူ့လောက်ရကကဘာကြီးကိုပိုးပြီးကောင်းမွန်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကလေးတွေကိုအနိုင်ကျင့်ဆော်ကားတယ်လို့ဆဆွဲခံရတဲ့ဖုန်းတော်ကြီးတွေနဲ့ပတ်သက်လို့ကင်တွဲဖြည့်ရှင်းရမှာရိုမန်ကက်သလစ်ဂိုင်းဥဖုန်းတော်ကြီးတွေနဲ့ပေါ့ပေါ့ဆတ်ဆတ်လှုပ်ဆောင်တာမျိုးတွေ့မယ်ဆိုရင်တာဝန်ကနေဖယ်ရှားဖြစ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကအမိန့်ထုတ်ပြန်လိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့အငင်းပေါ်နေတဲ့ကျွန်းတွေထဲမှာတရုတ်ဖက်ကစီးရဲအရေးစိန်ခေါ်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုရင်တရုတ်နိုင်ငံဟာအထီးကျန်ဖြစ်ဖို့ကိုယ်တိုင်တိုင်းကိုခတ်တာမျိုးကြုံရနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာကစနေနေ့မှာပဲပြောကြားလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်ထဲမှာသူတို့ပိုင်နေဆိုပြီးတရုတ်ကပြောဆိုမှုတွေအပေါ်ဖိလစ်ပိုင်နိုင်ငံရဲ့တိုင်တန်းမှုရနိုင်ငံတကာကဂျာဝင်ညီနိုင်ဆောင်ရေးအဖွဲ့ဆုံးဖြတ်ချက်ကိုအတိမတ်ပြုလက်ခံမှာမဟုတ်တဲ့အကြောင်းစနေနေ့မှာပဲတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒီမှုကကုလသမဂ္ဂခုံသမားရေးအဖွဲ့ကစီရင်ပိုင်ခွင့်မရှိဘူးလို့တရုတ်မျိုးသားကာကွယ်ဝင်ကြီးဌာနရဲ့နိုင်ငံခြားရေးအညွှန်းကြားမှုရေးသက်ဗိုလ်ချုပ်ကြီးကပြောပါတယ်
ဒီနေ့တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လုပ်ရေးဘူးကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အသံလွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.